Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်2020ပြည့်နှစ်ဇန်နဝါရီလ4ရက်82နှစ်မြောက်မြန်မာလွတ်လပ်ရေးနေ့စနေမနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line kilometer 3240 48တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါခင်ဗျာသတင်းတွေကိုကိုချောချောသိတဲ့အတူကျွန်တော်ရမထွန်ပြင်ညာသွားမှာပါ American စစ်တပ်ဟာသူ့ရဲ့ညှဉ်းကြားချက်အောက်မှာအမှားယွင်းကင်းပြီးတိကျတဲ့တိုက်ခတ်မှုတစ်ခုနဲ့ကမ္ဘာနံပါတ်1အကြမ်းဖက်သမား Qassem Soleimani ကိုတုတ်တင်ခဲ့တယ်လို့ American သမ္မတ Donald Trump ကပြောပါတယ် Iran ထိပ်တန်းတမူ Qassem Soleimani ကို American ကတုတ်တင်လိုက်ပြီးတဲ့နောက်ရှေ့လက်ပိုင်းဒေသတွေက American ရဲ့သက်ဆိုင်တာတွေကို Iran ကလက်တုံပြန်လာနိုင်ခြေရှိတဲ့အပြင်ပေါ်ပြီးကြီးမားတဲ့ပေဒီပကတခုအစင်တီရောက်ရှိသွားနိုင်ခြေပေါ်ကမ္ဘာအကောင်ဆောင်တွေကဆွေးနွေးနေကြပါတယ်ဒီသတင်းနဲ့တူတခြားနောက်ဆုံးရသတင်းတွေကိုနားဆင်ကြရပါမယ်ခင်ဗျာ
အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးတဲ့မှာအီရတ်မှာအမေရိကန်တွေတိုက်ခိုက်မှုတွင်အီရန်ထိပ်တန်းတပ်မှုတဦးကြဆုံးတဲ့ပေါ်မှာမတူညီတဲ့တုံ့ပြန်မှုမျိုးမျိုးနဲ့အီရန်ဘက်ကလက်တုံ့ပြန်မယ်ဆိုတဲ့ကြေညာမှုအိန္ဒိယမှာတော့စန္ဒပြလက်မရှိတဲ့အမျိုးသမီးတွေသပိတ်စခန်းဖွင့်ပြီးတော့နိုင်ငံသားဖြစ်မှုဥပဒေသစ်စန္ဒပြနေတာ16ရက်ရှိလာပြီဆိုတဲ့အကြောင်းနဲ့အတူဒီနေ့ကြာရောက်တဲ့မြန်မာလွတ်လပ်ရေးနေ့မှာတော့
ကျွန်တော်တကွစဉ်းစားနေတာဗမာပြည်ကလွတ်လပ်ရေးယူခဲ့တာများဆောသလားလို့ထင်မိနေတယ်လေလွတ်လပ်ရေးရဲ့အရသာဆိုတာကအခုချိန်မှာပြန်စဉ်းစားကြည့်ရင်တော့ဗမာမဟုတ်တဲ့တိုင်းရင်းသားတွေကငါတို့
အမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေယဉ်ကျေးမှုတင်ဥက္ကဋ္ဌရဲ့သုံးသက်ချက်နဲ့တူနားဆင်နိုင်ပါတယ်အဲဒီနောက်ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်တွေလည်းနားဆင်ရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြပါမယ်ရှင်
အမေရိကန်စစ်တပ်ဟာသူ့ရဲ့ညှဉ်းကြားချက်အောက်မှာအမှားယွင်းကင်းပြီးတိကျတဲ့တိုက်ခတ်မှုတစ်ခုနဲ့ကမ္ဘာနံပါတ်1အကြမ်းဖက်သမား Qassem Soleimani ကိုတုတ်တင်ခဲ့တယ်လို့အမေရိကန်သမ္မတ Donald Trump ကတောက်ကြနေကပြောပါရယ်။အီရန်ဒေါ်လာရဲ့အဆုံးတက်ဖွဲ့တမှုဗိုလ်ချုပ် Soleimani ကိုသတ်မှတ်ပြတ်မှတ်ထားပြီးဘက်ကတမျိုးအနားမှာတိုက်ခတ်ခဲ့တယ်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနကတာဝန်ရှိသူတွေအတိအပြုပြောကြားပြီးသမ္မတ Trump ကဒီတိုက်ခတ်မှုအကြောင်းအခုလိုပထမဆုံးအကြိမ်လူသိရှင်ကြားပြောဆိုခဲ့တာပါ။သမ္မတ Trump မှာ Soleimani ဟာအမေရိကန်သမ္မတတွေနဲ့စစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေကိုတိုက်ခိုက်ဖို့စီစဉ်ဆောင်ရွက်နေချိန်မှာအခုလိုတုတ်တင်ခံရရတာဖြစ်ကြောင်းနဲ့စစ်ဖြစ်မလာဖို့တုတ်တင်တာလို့အခုလိုပြောပါရယ
် We took action last night to stop a war. We did not take action to start a war. I have deep respect for the Iranian people. They are a remarkable people with an incredible heritage and unlimited potential.
မင်းညာကကျွန်တော်တို့စစ်ပွဲတစ်ခုဖြစ်မလာအောင်တားဆီးဖို့အရေးယူဆောင်ရွက်ခဲ့ရပါတယ်။ကျွန်တော်တို့စစ်ပွဲဆောက်ဖို့လုပ်ခဲ့တာမဟုတ်ပါဘူး။ကျွန်တော်ဟာအီရန်ပြည်သူတွေကိုတိတ်ကိုလေးစားပါတယ်။အီရန်ပြည်သူတွေဟာထူးခြားအဟောပွဲကောင်းပြီးမယုံနိုင်စရာကြီးကြီးမှုတမိုင်းအမှုနှစ်တည်းရှိသလိုသူတို့ရဲ့အလားအလာဟာလည်းအကန့်အသတ်မဲ့ရှိနေတာပါ။အီရန်အစိုးရကိုပြောင်းလဲပစ်ဖို့ကျွန်တော်တို့မကြိုးစားပါဘူး။ဒါပေမဲ့အီရန်ကဂျာခန်အုပ်စုတွေနဲ့ဒေသတွေမှာအင်ဒီဂျင်းနိုင်ငံတွေကိုမတီးမငြိမ်ဖြစ်အောင်လုပ်နေတာတွေအပါအဝင်အီရန်အစိုးရရဲ့ရန်လုံမှုတွေကိုရပ်တန့်ပြရပါမယ်။ချက်ချင်းရပ်တန့်ပြရပါမယ်လို့သမ္မတ Trump ကပြောပါတယ်။ဆက်လက်ပြီးသမ္မတ Trump ကအခုအခါအကြမ်းဖက်အကြောက်တရားအစိုးမမှုကြီးပြီးဆုံးသွားတာကြောင့်ကမ္ဘာကြီးအတွက်စိတ်သက်သာရရစရာဖြစ်ကြောင်းအခုစစ်စီရေးကိုလှုပ်တင်တာကြပြီဆိုတာကိုသူမကြာခဏပြောခဲ့ကြောင်းအခုတိုက်ခိုက်မှုအပေါ်ကလဲစားချေဖို့တုံ့ပြန်လာနိုင်ခြေရှိတဲ့ပြစ်မှတ်တွေကိုသူ့အနေနဲ့ခွဲခြားသတ်မှတ်ထားရှိပြီးဖြစ်တယ်လို့ပြန်လည်တုံ့ပြန်ဖို့အသိရှိနေတယ်လို့လည်းပြောပါတယ်ဒီတော့တွင်မှာပဲအမေရိကန်လေကြောင်းကြီးတပ်မအမှတ်80လောက်ခန့်လက်တပြတ်တုံ့ပြန်ရေးတပ်ကတပ်ဖွဲ့ဝင်850ဝန်းကျင်ဟာကွဝိတ်နိုင်ငံမှာရှိတဲ့ဆလာမီလေတပ်စခန်းကိုတောက်ကြနေကြရောက်ရှိသွားပါပြီ။နောက်ထပ်တပ်ဖွဲ့ဝင် 3,000 ဟာလည်းအဲ့ဒီလေတပ်စခန်းကိုသွားနေကြပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးတာဝန်ရှိသူတွေကပြောပါရယ်။လောလောဆယ်အမေရိကန်တပ်ဖွဲ့ဝင် 9,000 ကျော်အီရတ်မှာတပ်ဆွဲထားသလိုတခြားတပ်ဖွဲ့ဝင် 9,500 ဟာလည်းအရှိလေပိုင်းဒေသမှာရှိနေပါရယ်။အဲ့ဒီတပ်ဖွဲ့တွေကအီရန်ရဲ့ပြစ်မှတ်ဖြစ်လာနိုင်ပါရယ်။တင်မာမှုမြင့်တက်နေတာကြောင့်ဘက်ဒတ်မှာရှိတဲ့အမေရိကန်တိုင်ဝန်ကတော့အမေရိကန်နိုင်ငံသားတွေအီရတ်ကနေချက်ချင်းထွက်ခွာသွားဖို့တောက်ကြနေကညွှန်ကြားထားပါရယ်ခင်ဗျ။
အီရန်ထိပ်တန်းတပ်မှုခက်ဆင်းဆိုလီမန်နီကိုအမေရိကန်ကတုတ်တင်လိုက်ပြီးတဲ့နောက်ရှေ့လက်ပိုင်းဒေသတွင်ကအမေရိကန်နဲ့သက်ဆိုင်တာတွေကိုအီရန်ကလက်တုံ့ပြန်လာနိုင်ခြင်းအပြင်ပိုးပြီးကြီးမားတဲ့ပဋိပက္ခတစ်ခုအဆင့်ထိရောက်သွားနိုင်ခြင်းပေါ်ကမ္ဘာကောင်းဆောင်တွေစိုးရိမ်နေကြပါတယ်။နောက်ထပ်ပင်လယ်ကွေ့စစ်ပွဲတစ်ခုကိုကမ္ဘာကြီးအနေနဲ့ရင်ဆိုင်နိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကတောက်ကြနေထုတ်ပြန်တဲ့ခုမှသတိပေးထားပြီးကမ္ဘာကောင်းဆောင်တွေအနေနဲ့အမြင့်မားဆုံးထိန်းသိမ်းလှုံ့ဆော်ကြဖို့တောင်းဆိုပါတယ်။ ဒီလိုဆိုရင်ချက်မျိုးကိုပြင်သစ်ရုရှားတရုတ်နဲ့ပြည်ထောင်စုအပါအဝင်ကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းဖော်ဝင်နိုင်ငံတွေကလည်းထုတ်ပြောကြပါတယ်။ပိုပြီးအန်ဒရယ်များတဲ့ကဘာတစ်ခုမှာကျွန်တော်တို့နိုးထနေရပါပြီလို့ပြင်သစ်နိုင်ငံခြားရေးဌာနဒုတိယဝန်ကြီးအမ်ဘလီဒိုမွန်ရှလင်က RTL ရေဒီယိုသတင်းဌာနကိုပြောပါတယ်။ဆိုလီမန်ကိုတုတ်တင်လိုက်တာဟာအရှေ့လက်ပိုင်းဒေသငင်းကြီးနဲ့တည်ငြိမ်ရေးကိုအန်ဒရယ်ဖြစ်စေတဲ့အစဉ်ကျင်မဲ့လုပ်ရဖြစ်တယ်ဆိုပြီးရုရှားနိုင်ငံခြားရေးဌာနကပြစ်တင်ရှုတ်ချပါတယ်။သဘောထားကွဲပြားမှုတွေကိုဆွေးနွေးညှိနှိုင်းပြီးဖြေရှင်းသင့်တယ်လို့ဒီကွန်မြူနတီပါတီဗဟိုကော်မတီနိုင်ငံရေးဘျူရိုအဖွဲ့ဝင်တဦးဖြစ်သူရန်ကြီးကြီးကအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုတောက်ချာလေးကတယ်လီဖုန်းဆက်စကားပြောချိန်တွင်ပြောဆိုပါရယ်အရှေ့လက်ပိုင်းဒေသရဲ့လက်ရှိအခြေအနေပေါ်တရုတ်နိုင်ငံအနေနဲ့အထူးစိုးရိမ်နေလို့လည်းရန်ကြီးကြီးကပြောပါရယ်ဒီနိုင်ငံခြားရေးဝန်ကြီးဒိုမီနစ်ရော့ဘ်ကတော့ကာဆမ်ဆိုလီမန်နီဦးဆောင်တဲ့အီရန်ကုတ်စ်တပ်ဖွဲ့ရဲ့အန်ဒရယ်ပေါ်မိမိတို့အမြဲသတိပြုမိပါကြောင်းနဲ့သူတည်ဆုံသွားပြီးတဲ့နောက်သက်ဆိုင်သူအလုံးတင်းမာမှုအရှိန်လျှော့ချကြဖို့တိုက်တွန်းပြီးနောက်ထပ်ပြစ်ပခဖြစ်လာတာမျိုးဟာဘယ်သူအတွက်မှအကျိုးမရှိဘူးလို့ပြောပါတယ်။ဆိုလီမန်နီကိုအမေရိကန်ကတုတ်တင်လိုက်ပြီးတဲ့နောက်ကမ္ဘာရေနံစင်းလုံးတက်သွားပြီးဒီဖြစ်ရပ်ဟာအီရန်နဲ့အမေရိကန်ကြားတင်းမာမှုမှာတိတာထင်ရှားတဲ့အပြောင်းအလဲတစ်ခုဖြစ်သွားစေမယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်
။အီရန်ဘာသာရေးအုပ်ချုပ်ရေးအယာတိုလာအလီခမေနီယာအမေရိကန်ရဲ့တိုက်ခိုက်မှုကြောင့်အီရန်နိုင်ငံမှာတည်ဆုံခဲ့သူအီရန်တော်လှန်ရေးအစောင့်တပ်ဖွဲ့တပ်မှုဘူဂျုခတ်ဆမ်ဆလမန်နီရဲ့အင်အင်းကိုတွားရောက်ပြီးမိသားစုဝင်တွေကိုနှစ်သိမ့်စကားပြောကြားခဲ့ပါတယ်။အီရန်တော်လှန်ရေးအစောင့်တပ်ဖွဲ့ရဲ့နိုင်ငံရေးချားဆိုင်ရာတပ်ဖွဲ့ Kurds တပ်ဖွဲ့ရဲ့အကြီးအကဲအသက်62နှစ်အရွယ်ဘူဂျုဆလမန်နီဟာအယာတိုလာအလီခမေနီပြည်ရင်အီရန်မှာဒုတိယအာဏာအကြီးဆုံးပုဂ္ဂိုလ်အဖြစ်သတ်မှတ်ခံထားရသူပါ။Kurds တပ်ဖွဲ့တွေကို1998ခုနှစ်မှာသူစတင်တာဝန်ယူခဲ့ပြီးနောက်ပိုင်းလေဘနွန်က Hezbollah တပ်ဖွဲ့၊ Syria အစိုးရနဲ့ Iraq က Shia တပ်ဖွဲ့တွေနဲ့ Iran နိုင်ငံအကြားနီးစပ်အောင်ဆောင်ရွက်ခဲ့သူဖြစ်ပါတယ်။ Iran ပဒိအုပ်ချုပ်ကော်မတီက Soleimani ကိုတပ်ဖြတ်ခဲ့တဲ့ရာဇဝတ်သားတွေအတွက်ပြင်းထန်တဲ့လက်တုံ့ပြန်မှုတွေကစောင့်ကြိုနေတယ်လို့သတိပေးထားပါတယ်။တည်ဆုံသွားသူ Soleimani နေရာမှာ Kurds တပ်ဖွဲ့တွေကိုအစားထိုးတာဝန်ယူဖို့ Soleimani ရဲ့လက်ထောက်ဗိုလ်မှူးချုပ် Ismail Ghani ကိုသူကတာဝန်ပေးအပ်ခဲ့ပါတယ်ခင်ဗျာ။
သမရဒေါ်နယ်ထရမ့်ကိုတရားစွဲဆိုထားတဲ့ပေါ်တရားစစ်ဆေးမှုဘယ်လိုဆက်လုပ်မလဲဆိုတာနဲ့ပတ်သက်ပြီးအမေရိကန်တက်လွတ်တော်မှာတောက်ကြနေကအထိတိတိကျကျအပြည့်မထွက်နိုင်သေးပဲဖြစ်နေပါတယ်။အင်ဂျီရိုတာဝန်ရှိသူတွေကိုတက်သေးလာထွက်ဆိုခိုင်းမလားဆိုတာအထက်လွတ်တော်တွင်ပါတီနှစ်ယောက်ကခေါင်းဆောင်တွေကြားသဘောတူညီချက်မရနိုင်သေးပဲဖြစ်နေတာပါ။ရှေမတိုးတော်မှုဆုပ်အခြေအနေကိုကျော်လွန်နိုင်ဖို့အတွက်အကူအညီလှုံ့ဆော်ပေးဖို့လူနည်းစုဒီမိုကရက်ခေါင်းဆောင် Chuck Schumer က Republican တက်လွတ်တော်အမတ်တချို့ကိုပန်ကြားထားပါတယ်။ဘလို့ပဲဖြစ်ဖြစ်သမရအပေါ်တရားစွဲဆိုချက်တွေကိုမရသေးပဲနဲ့တော့တရားစစ်ဆေးမှုကိုစနိုင်မှာမဟုတ်ဘူးလို့အထက်လွှတ်တော် Republican လူများစုခေါင်းဆောင် Mitch McConnell ကပြောပါတယ်။အောက်လွှတ်တော်မှာဆုံးဖြတ်ထားတဲ့ဆွဲချက်တွေကိုအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကအထက်လွှတ်တော်ကိုမပို့သေးတာပါ။အောက်လွှတ်တော်ကနေဆွဲချက်တွေကိုရပြီဆိုရင်တရားစစ်ဆေးတာကိုစတင်နိုင်မှာဖြစ်ပြီးတက်သည့်တွေနဲ့ပတ်သက်လို့အငင်းပွားနေတာကိုတရားစစ်ဆေးနေရင်ဖြေရှင်းသွားနိုင်တယ်လို့ Mr. McConnell ကတောက်ကြနေမှာပြောပါတယ်။ဒါဟာလွန်ခဲ့တဲ့နှစ်20ကသမ္မတ Bill Clinton ကိုတရားစစ်ဆေးချိန်ကလုပ်ခဲ့တဲ့နီလန်တိုင်းလိုက်နာတာဖြစ်တယ်လို့လည်း Mr. McConnell ကပြောပါတယ်။မစ္စတာရှူမာကတော့လူများစုခေါင်းဆောင်ဟာတရားခွင်အဖွဲ့မှာပြောဆိုတာတွေပြီးတော့မှတက်သည့်တွေကိစ္စကိုစဉ်းစားဖို့စောင့်ဆိုင်ပြီးထောင်ချောက်ဆင်ဖို့စူးစမ်းနေတယ်လို့ပြောပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ရိုမီတာ32 kHz 933လိုက်ရိုမီတာ40 kHz 9689ไฮโดรมีเตอร์48 kHz 6.53 ညာနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုမြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။ဒီကနေ့ဟာမြန်မာနိုင်ငံရဲ့82ချိန်မြောက်လွတ်လပ်ရေးနေ့ဖြစ်ပါတယ်။1948ခုနှစ်မှာအင်္ဂလိပ်ကိုလိုနီတယောက်ကနေဒိုင်းပြည်လုံးလွတ်လပ်ရေးရခဲ့တဲ့အထိမ်းအမှတ်ဖြစ်နှစ်စဉ်ဇန်နဝါရီလ4ရက်နေ့မှာလွတ်လပ်ရေးနေ့ကိုအထိမ်းအမှတ်ပြုဆင်နွှဲခဲ့ကြတာပါ။ဒီကနေ့မနေ့9နာရီမှာနေပြည်တော်မြို့တော်ခမ်းမရှိရင်းမြစ်မှာနိုင်ငံတော်အလံအလေးပြုပွဲအခမ်းအနားကျင်းပဖို့ရှိပြီးအဲ့ဒီအခမ်းအနားကိုရုပ်သံလိုက်အသီးသီးကနေတိုက်ရိုက်လှုပ်ထုတ်လွှင့်မယ်လို့အစိုးရပိုင်းသတင်းစာတွေမှာဖော်ပြထားပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးနောက်ပိုင်းဒါဟာ၅ချိန်မြောက်လွတ်လပ်ရေးနေ့အခမ်းအနားလည်းဖြစ်ပါတယ်။ဒီကနေ့မှာပဲလွတ်လပ်ရေးဖခင်ကြီးဘူကျောင်းဆန်းရဲ့ရုပ်ပုံပါချက်1000တန်ငွေစက္ကူတွေကိုစတင်ထုတ်ဝေမှာဖြစ်ပါတယ်။ဘူကျောင်းဆန်းပုံပါငွေစက္ကူတွေကိုမြန်မာဆိုရှယ်လစ်လန်းစပါတီခက်က1985ခုနှစ်မှာတစ်ကြိမ်1989ခုချင်းမှာတစ်ကြိမ်နှစ်ကြိမ်ဖျက်သိမ်းခဲ့ပြီးတဲ့နောက်နှစ်ပေါင်း20ကျော်ကြာပြီးတဲ့နောက်မှာအခုလိုဘူကျုပ်ပုံပါငွေစက္ကူအစ်စ်တစ်မျိုးကိုပြန်ပြီးထုတ်ဝေတာဖြစ်ပါတယ်။လွတ်လပ်ရေးနေ့အခါသမယမှာမြန်မာနိုင်ငံအတွက်မျှော်လင့်ကျင့်တဲ့ဆန္ဒပြုထားတာတွေကိုသတင်းတွေအပြည့်မှာထုတ်လွှင့်မှုရှိပါတယ်ခင်ဗျ။
မြောက်ကိုရီးယားပေါ်နိုင်ငံတကာကချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေရောဘာသက်သာစေဖို့ရည်ရွယ်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီမှတရုတ်ရုရှားပူးတွဲတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းဟာမှန်ကန်တဲ့လမ်းကြောင်းမှာအချိန်ခါနဲ့ကိုက်ညီတဲ့လိုရတစ်ခုဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာတရုတ်တမ္မတ်ကြီးဂျန်ဂျွန်းကတောက်ကြနေမှာပြောပါတယ်နျူကလ িয়ার နဲ့တာဝိုးပစ်ဒုံးကြီးဆန်သက်တာတွေကိုရထားခဲ့ပေမဲ့ဒဏ်ခတ်အရေးယူမှုတွေဆက်ရှိနေသေးတဲ့ပေါ်မကြေမနက်ဖြစ်နေတဲ့မြောက်ကိုရီးယားကအဲ့ဒီဆန်သက်မှုတွေရထားတာကိုဆက်လိုက်နာဖို့လိုတယ်လို့မထင်တော့တဲ့အကြောင်းကျညာပြီးရပိုင်းတွေအတွင်းမှာပဲတရုတ်တမ္မကြီးကအခုလိုပြောတာပါတရုတ်ရုရှားပူးတွဲတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်ပြီးအရင်ကလုပ်ခဲ့တဲ့လုံခြုံရေးကောင်စီအစီအဝေးနှစ်ချိန်မှာတော့သဘောတူညီချက်မရခဲ့ကြပါဘူးဒါပေမဲ့သဘောတူညီချက်ဘူးပြီးရလာအောင်လုပ်နိုင်မယ်လို့မျှော်လင့်နေတဲ့အကြောင်းတမ္မကြီးကျန်းကပြောပါတယ်ဆုံးဖြတ်ချက်မူကြမ်းကိုမဲခွဲဆုံးဖြတ်ဖို့လုံခြုံရေးကောင်စီအစီအဝေးဘယ်တော့လုပ်မလဲဆိုတဲ့မေးခွန်းအပေါ်မှာတော့တမ္မကြီးကျန်းကဆက်ပြီးညှိနှိုင်းနေစေလို့ပဲပြောသွားပါတယ်လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုဒီဇင်ဘာလ18ရက်နေ့ကဖြန့်ဝေထားတဲ့တရုတ်ရုရှားပူးတွဲတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းမှာ2018ခုနှစ်ကသဘောတူချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုအများအပြားကိုရုပ်သိမ်းဖို့ပါရှိပါတယ်။အဲဒီအထက်မှာမြောက်ကိုရီးယားထုတ်အဝတ်အထည်နဲ့ပင်လယ်ဇာထုတ်ကုန်တွေကိုပိတ်ပင်ထားတာရုပ်သိမ်းပေးဖို့လည်းပါဝင်ပါတယ်
။ဩစတြေးလျနိုင်ငံတော်မှာလောင်ကျွမ်းနေတဲ့တော်မီတွေကြောင့်နိုင်ငံသမိုင်းတစ်လျှောက်လူအများစုကိုရွှေ့ပြောင်းကယ်ထုတ်ရတဲ့အခြေအနေရောက်နေပါတယ်။မတန်တင်ဖူးသည်များအစိုးဆုံးတော်မီလောင်ကျွမ်းနေတာဟာပူပြင်းတဲ့ရာသီနဲ့လေပြင်းတိုက်နေတာကြောင့်ပုံပြီးဆူလာနေတာပါ။တော်မီ200ကျော်လောင်ကျွမ်းနေပြီးစနေနေ့မှာအနည်းငယ်ပူကြီးလာနိုင်တဲ့ဆိုတဲ့သတိပေးချက်ကြောင့်လူအများများကိုရွှေ့ပြောင်းကယ်ထုတ်ပေးနေပါတယ်။လူတွေဘေးကင်းရာကိုထွက်သွားနေကြတာကြောင့်ရင်သွားလာတွေပိတ်ဆို့ကုန်ပြီးထွက်ပြေးတဲ့ရင်နန်းတွေကိုမိသက်တပ်ဖွဲ့ဝင်တွေကဥဆောင်လမ်းညွှန်ပေးနေပါတယ်။ပင်လယ်ကမ်းခြေမှာပိတ်မိနေတဲ့လူရပေါင်းများစွာကိုလည်းရစ်တပ်သင်္ဘောတွေကကယ်ထုတ်ပေးနေရပါတယ်ခင်ဗျာ။
အမေရိကန်တို့ကအီရတ်နိုင်ငံဘက်ဒက်လီစိတ်အင်းဒီမာလီ
စတင်မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရံမင်းထွန်းနဲ့ကိုကျကျော်သိန်းတို့ပြောပြပေးသွားတာပါရှင်။အခုသတင်းဆောင်ပါတွေစက်တိုင်းနှာစင်ရပါမယ်။အီရတ်နိုင်ငံထဲမှာအမေရိကန်တွေတိုက်ခိုက်လို့အီရန်ထိတ်တန့်တက်မှုကြဆုံးရတာကြောင့်အမေရိကန်ကိုလက်စားချေတုံ့ပြန်မယ်လို့အီရန်ထိတ်တန့်ခေါင်းဆောင်တွေကြုံဝါနေပါတယ်။ဘက်ဂရက်မြို့ကအီရတ်နိုင်ငံသားအတော်များများကတော့ဒီသေဆုံးမှုသတင်းကြားတဲ့အခါမှာလမ်းပေါ်ထွက်ပြီးတော့အောင်ပွဲတစ်ဖွဲ့ကျင်းပနေကြတယ်ဆိုတဲ့အကြောင်းကိုမကြားခင်မှာနားဆင်ကြရပါမယ်ရှင်။အခုတော့ဒီအိန္ဒိယနိုင်ငံကအကြောင်းကိုအရင်ဆုံးပြောပြချင်ပါတယ်။အိန္ဒိယနိုင်ငံမှာနိုင်ငံသားဖြစ်ခွင့်ဆိုင်ရာဥပဒေသေးပြဋ္ဌာန်းလိုက်ပြီးတဲ့နောက်တမယိုးကြမဟုတ်တဲ့ကန့်ကွက်ဆန္ဒပြမှုတွေဖြစ်လာပါတယ်။နယူးဒေလီမြို့တော်အနီးမြို့တစ်မြို့ရဲ့အဓိကလမ်းမကြီးတစ်ခုမှာရာနဲ့ချီတဲ့အမျိုးသမီးတွေတပိတ်စခန်းဖွင့်ပြီးတော့ဆန္ဒပြနေကြတာပါ။ဒီဥပဒေသစ်မှာအာဖဂန်နစ္စတန်၊ပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာဘာသာရေးအရနှိမ့်ကွပ်ခံရတဲ့ဟိန္ဒူခရစ်စတန်တွေလိုဘာသာကြားတွေနိုင်ငံသားဖြစ်ခွင့်ရပေမဲ့မွတ်စလင်တွေတော့မပါပါဘူး။အခုလိုဘေးဖယ်ခံထားရတဲ့အမျိုးသမီးတွေလမ်းမပေါ်ထွက်ဆန္ဒပြတာဟာသတင်းသုံးပတ်နီးပါးရှိလာတဲ့နေရာကိုဒီ VOA သတင်းတောက်အင်ဂျင်နာပရှိရှာကိုတိုင်းသွားပြီးတော့သတင်းယူထားတာကိုဆက်ပြီးတော့နားဆင်ကြရအောင်ပါရှင်
။အဖွားရွယ်တွေမိခင်ရွယ်တွေအိရှေမတွေဟာနိုင်ငံသားဖြစ်ခွေဥပဒေသစ်နဲ့ပတ်သက်လို့စိုးရိမ်တော့ကတွေကြောင့်အိန္ဒိယနိုင်ငံရဲ့မွတ်စလင်အများစုရှိရာဒေလီခရိုင်တောင်ပိုင်းရှာဟီဘာရပ်ကွက်ကအဓိကလမ်းမကြီးကိုပိတ်ဆို့ပြီးဆန္ဒပြနေကြတာပါ။ဥပဒေသေးအရသူတို့ဟာအိန္ဒိယနိုင်ငံသားဖြစ်ကြောင်းတသက်အထောက်အထားတွေပြကြရမှာဖြစ်ပါတယ်။စန္ဒပြသူတွေကိုဥဆောင်သူတယောက်ဖြစ်တဲ့ရစ်စဝါရာပါနိုကနယူးဒေလီမှာနေထိုင်တဲ့တန်းနဲ့ချီတဲ့ရွှေပြောင်းအခြေချနေထိုင်သူတွေကတယောက်ပါ
။ From Bihar se
I am from Bihar where there are always floods.
ကျမကအများနဲ့ရေကြီးတဲ့ဒဏ်ခံရတဲ့ဘီဟာပြည်နယ်ကလာတာပါ။ကျမမှအိမ်လည်းမရှိနေရာလိပ်စာလည်းမရှိတော့ပါဘူး။ဒီတော့ဘယ်လိုလုပ်ပြီးတော့တသက်ပြလို့ရမလဲ။ဒါကြောင့်ထောင်ထဲမသွားရအောင်လို့အခုလိုမျိုးလမ်းမော်ထွက်ပြီးတော့ဆန္ဒပြရတာပါရှင်
။ဒီမှာရောက်လာကြတဲ့အမျိုးသမီးအများစုဟာအခုမှပထမဆုံးအချိန်ဆန္ဒပြဖို့ကြတာပါ။အခုနိုင်ငံသားမှတ်ပုံတင်ဥပဒေသေးအရအိန္ဒိယနိုင်ငံသားဆိုတဲ့အခြေအနေကိုချိန်ချောက်လာမှစိုးရိမ်စိတ်နဲ့အခုလိုလမ်းမော်ထွက်လာကြသူတွေဖြစ်ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုရီကတော့အိန္ဒိယနိုင်ငံသားမွတ်စလင်တွေဟာသူတို့ရဲ့နိုင်ငံသားဖြစ်တည်မှုဆုံးရှုံးစရာအကြောင်းဘာမှမရှိဘူးလို့ပြောပြီးစိုးရိမ်တယ်လို့ပြောနေတာကိုလက်မခံပါဘူး။ဒါပေမဲ့လို့အက်စရာဟက်ရှမီလို့အများစုကတော့မိုရီအစိုးရဟာဟိန္ဒူအမျိုးသားရေးဝါဒီစီမံချက်နဲ့တိုးပြီးတော့ဖိနှိမ်လာတာကြောင့်ဝန်ကြီးချုပ်မိုရီရဲ့ပြောစကားကိုမယုံကြည်ကြပါဘူး။
ကျမဟာဒီလောက်လှတဲ့အတိုင်းပြည်မှာမွေးလာတာကျမတို့ရဲ့မျိုးဆက်80ဟာဒီမှာပဲမွေးဒီမှာပဲခေါင်းချခဲ့ကြတာအခုကျမှကျမတို့ကိုဘေးရောက်သွားအောင်လို့ဘာလို့တွန်းထုတ်နေကြလဲ
စန္ဒပြနေကြတာဟာနိုင်ငံသားဖြစ်မှုဆိုတဲ့ပြဿနာတစ်ခုတည်းမကပါဘူးခလေးလေးယောက်ရဲ့မိခင်ဆိုင်မာခန်းကပြီးခဲ့တဲ့လကမွတ်စလင်အများစုရှိတဲ့တက္ကသိုလ်တွေကစန္ဒပြမှုတွေမှာရဲတပ်ဖွဲ့ဝင်တွေရဲ့လှုပ်ရက်နဲ့ပတ်သက်လို့ဒေါသထွက်ပြီးဒီစန္ဒပြပွဲကိုပါဝင်လာတာပါဒီကိစ္စကိုတီးခံမနေကြဘူးကျမတို့ဆုံးဖြတ်ခဲ့ပါတယ်ဒီမှာမိခင်တွေအများကြီးပါသူတို့ရင်သွေးတွေကိုပြစ်မှတ်ထားခံရမှမကြည့်နိုင်တဲ့မိခင်တွေဒီမှာအများကြီးရောက်လာပါတယ်လို့သူကပြောသွားတာပါစန္ဒပြနေတာကိုရပ်ဖို့ဖိအားတွေရှိနေပေမဲ့အခုဆိုရင်လမ်းပေါ်မှာတပိတ်စခန်းဖွင့်နေတာ16ရက်ရှိနေပါပြီသူတို့ကတော့ဥပဒေအစ်ကိုပြန်မယုတ်သိမ်းမချင်းဆက်ပြီးကန့်ကွက်သွားမယ်လို့ပြောနေကြပါတယ်လူမြင်ကွေးမှာတွေ့ရခဲ့တဲ့ဒါမှမဟုတ်သူတို့အတန်တွေကိုကြားရခဲ့တဲ့ဒေလီမြို့နယ်အဝေးတနေရာကစန္ဒပြနေကြတဲ့မွတ်စလင်မျိုးသမီးတွေကိုဒီဥပဒေအစ်ကိုခုခံတော်လှန်သူတွေအဖြစ်သတ်မှတ်ခံကြရမှာဖြစ်ပါတယ်ရှင်။ဖီယိုရဲ့စနေမနက်ခင်းစီစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။စောစောကဆက်ပိုင်းဆိုင်ရာချုပ်ယွင်းချက်ကြောင့်တန်ဖိုင်ရုတ်တရက်ထုတ်လွှင့်မပေးနိုင်ခဲ့တာကိုလည်းအနှုညွတ်တောင်းပန်ပါတယ်။အခုဆက်ပြီးတော့ဒီအီရန်နိုင်ငံထဲမှာအမေရိကန်တွေတိုက်ခိုက်လို့အီရန်ထိတ်တန့်တမှုကြဆုံးရတာကြောင့်အမေရိကန်လက်စားချေတုံ့ပြန်မယ်လို့အီရန်ကကောင်းဆောင်တွေကြုံဝနေတဲ့အကြောင်းကိုလည်းပြောပြပေးပါမယ်ရှင်။ဘက်ဂရက်မျိုးကအီရန်နိုင်ငံသားအတော်များများကတော့ဒီသိဆုံးမှုသတင်းကြားတဲ့အခါမှာလမ်းတွေပေါ်ထွက်ပြီးတော့အောင်ပွဲတပွဲဆင်နွှဲကြပါတယ်။ဒီအကြောင်းကို VOA သတင်းတောက် Edward Uranian ကိုင်ရိုမျိုးကနေသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင
်။အမေရိကန်တို့ကအီရတ်နိုင်ငံဘက်ဂရက်လေကျိတ်အနီးမှာလေကြောင်းကတိုက်ခတ်တာကြောင့်သိဆုံးခဲ့ရတဲ့အီရန်တော်လိုင်းအဆောင်တပ်ဖွဲ့တပ်မှုကြီးဘူဂျီကာဆန်ဆိုလမန်ဒီရဲ့မွေးရဇာတိမျိုးကာမန်မျိုးမှာအီရန်ပြည်သူထောင်ပေါင်းများစွာတို့လမ်းတွေပေါ်ထွက်ပြီးပူဆွေးမှုနဲ့သူတို့ရဲ့အမျက်ဒေါသကိုပြသခဲ့ကြပါတယ်။အီရန်ထိတ်တန့်ကောင်းဆောင်တွေကလည်းအမေရိကန်တို့ရဲ့တိုက်ခတ်မှုအပေါ်လက်တုံ့ပြန်ကလဲစားချင်မယ်ဆိုပြီးကြုံဝါပြောဆိုနေပါတယ်။အီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ရဲ့ပြောခွင့်ရရမဒန်ရှရီဖ်တယောက်ကတော့ရုပ်မြင်သံကြားအင်တာဗျူးမှာသတင်းထောက်ရဲ့အမေကိုမဖြေနိုင်ပဲမျက်ရည်မစဲနိုင်ဖြစ်နေတဲ့ကြားကအခုလိုပြောပါတယ်ဆ
ပါဖာစတာနင်္ဂလာဘ်အစ္စလာမီအမ်ရူးစ်ဖတ်စလေဂျာဒီဒီရိုအဂေါစခါဟတ်က
အမေရိကန်နဲ့အစ္စရေးလိုတွေအခုလိုပျော်ရွှင်အောင်ပွဲခံနေရတိတ်ကြကြခံမှာမဟုတ်ပါဘူးသူတို့ရဲ့ဂျေနက်အားရမှုတွေဟာတိတ်မကြခင်မှာဝမ်းနည်းပူဆွေးမှုတွေဖြစ်ပြောင်းလဲသွားပါလိမ့်မယ်
သူနီတူအီရန်ပါတာရေးကောင်းဆောင်အယာတိုလာအလီအယ်ခမနာအီကလည်းခက်တန်းတန်းတုံ့ပြန်ကလစားချင်မယ်လို့ကြုံဝါလိုက်ပြီးသူအားထားရတဲ့လက်ထောက်တမှုသိဆုံးရမှုအတွက်နိုင်ငံအတွင်းဝါနယ်ပူဆွေးပွဲလေးကိုသုံးရတာခွင့်ပြုကျင်းပခဲ့ပါတယ်။သမရဟာဆန်ရူဟာနီကလည်းဘူဂျူဂျီဆူလမန်နီကိုဆုံးရှုံးရမှုကအမေရိကန်နဲ့ထိတ်တိုက်ရင်ဆိုင်နေရတဲ့အီရန်ရဲ့စန္ဒကိုပိုပြီးအားတန်လာစေတယ်လို့ဆိုပါတယ်။ဘူဂျူဂျီဆူလမန်နီရဲ့တရင်ကြရအဖြစ်မှာအီရတ်နိုင်ငံသားတွေကတော့ဘက်ဒက်လမ်းတွေပေါ်မှာဂျင်းနဲ့အာရအောင်ပွဲခံခဲ့ကြပါတယ်။ဒါပေမဲ့အီရတ်သမရဘာဟမ်ဆာလီကတော့အမေရိကန်ရဲ့တိုက်ခတ်မှုကိုရှုတ်ချလိုက်ပြီးသက်ဆိုင်သူအားလုံးအနေနဲ့အတတ်နိုင်ဆုံးထိတ်ထိတ်သိမ့်သိမ့်တုံ့ပြန်ကြဖို့တောင်းဆိုလိုက်ပါတယ်။အီရတ်အိဇာဝန်ကြီးချုပ်အဒဲအဗ်ဒဲအာမာဒီကတော့ဒီတိုက်ခတ်မှုဟာအီရတ်မှာအမေရိကန်တပ်ဖွဲ့တွေရှိနေဖို့ချုပ်ဆိုထားတဲ့သဘောတူစာချုပ်ကိုအကြီးအကျယ်ချုပ်ဖောက်တာလို့ဆိုပါရယ်အီရတ်ကရှီယာထိပ်တန်းကောင်းဆောင်ရှိခ်အဗ်ဒယ်မာဒီအယ်ကဘလီကလည်းအမေရိကန်ရဲ့တိုက်ခတ်မှုကိုရှုတ်ချလိုက်ပါရယ
်ဖမီနလအစ်ဒါအယ်အာသင်အလ္လာဒီတာရဗတ်လဟူမဝါကူလ်ကူဝါတ်လ်
အီရတ်ဘက်ကအီရတ်နေဇာခင်းမြို့မှာလူ25ယောက်သေဆုံးခဲ့တဲ့အမေရိကန်ရဲ့လေကြောင်းကတိုက်ခိုက်မှုရဲ့ဘက်ကရက်ကအမေရိကန်တန်ယုံကိုတိုက်ခိုက်ခံရတာရဲ့ခတ်ဆမ်ဆိုလီမနီကိုတပ်ဖြတ်တာအားလုံးကိုရှုတ်ချပါတယ်ဒီတိုက်ခိုက်မှုတွေအားလုံးကအီရတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုစူးစူးရွရွချိုးဖောက်လိုက်တာပါပဲ
ခတ်ဆမ်ဆိုလီမနီတပ်ဖြတ်ခံရမှုအပေါ်ဆိုဒီတွေအများစုရှိတဲ့အီဂျစ်ဆာဒီအာရေဗီယာနဲ့ပင်လယ်ကွေ့နိုင်ငံတချို့ကပြည်သူတွေကတော့အကောင်းဘက်ကတုံ့ပြန်ကြပါတယ်။ဒါပေမဲ့လေဘနွန်နိုင်ငံကဟစ်ဘိုလာတွေရဲ့တုံ့ပြန်မှုကတော့တော်တော်လေးကွဲပြားပါတယ
်။
အမေရိကန်နိုင်ငံကြဆုံးပါစေ၊အစ္စရေးနိုင်ငံကြဆုံးပါစေဆိုပြီးလေဘနွန်ကရှီယာဟစ်ဘိုလာတွေကြွေးကြော်နေတာပါ။ဘူဂျူဂျီဆလမန်နီဟာ1980ပြည်နှစ်တွေကတည်းကလက်ဘနွန်နိုင်ငံမှာအတော်ကြာကြာနေခဲ့ပြီးအီရန်လိုလားတဲ့ဟစ်ဘိုလာတပ်တွေကိုဖွဲ့စည်းထူထောင်ရမှာပါဝင်ခဲ့ပါတယ်။
ဆော်ဒီအရေဗျာပိုင်းအယ်အာရာဗီယာရုပ်မြင်သံကြားဌာနကတော့အမေရိကန်ရဲ့တိုက်ခိုက်မှုကိုထောက်ခံတယ်လို့ကြေညာခဲ့ပါတယ်။လေလာသုံးသက်သူစမီယာတခီကအမေရိကန်တို့ဟာတီဟရန်မှာသူတို့တန်ယုံစီးနှင်းခံရတုန်းကနဲ့အီရန်ကိုဘွားတွေကလက်ဗနွန်နိုင်ငံဘေရုတ်မြို့ကအမေရိကန်တန်ယုံကိုဘုံခွဲတိုက်ခိုက်တုန်းကကိစ္စတွေမှာတောင်အီရန်ကိုလက်တော့ပြန်တိုက်ခဲ့ဖို့စိတ်မပါတပါဖြစ်ခဲ့ပေမဲ့အခုတော့ပြောင်းလဲကုန်ပြီလို့ဝေဖန်သုံးသပ်ထားပါတယ်ခင်ဗျာ
။ကိုရဲ့ပြင်ထွန်းပြောပြသွားတာပါရှင်။အခုတော့ဒီကနေ့ကြားရောက်တဲ့မြန်မာလွတ်လပ်ရေးနေဘက်ကိုအလှည့်ပေးပါရစေ။မြန်မာနိုင်ငံကိုတန်းတူခွင့်ရှိတဲ့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံအဖြစ်မြင်တွေ့ခြင်းလှပြီးဖြစ်တဲ့အကြောင်းပြပရောက်နိုင်ငံရေးသုံးသပ်သူတချို့ကပြောပါတယ်။ဒီကနေ့ဇန်နဝါရီလ4ရက်နေ့မှာကြားရောက်တဲ့82နှစ်မြောက်လွတ်လပ်ရေးနေအခါတပြမှာအခုလိုပြောလိုက်ကြတဲ့အကြောင်းတွေကိုကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံလွတ်လပ်ရေးရဖို့ဘူဂျော့အောင်ဆန်းအင်္ဂလန်ကိုသွားရောက်ဆွေးနွေးခြင်းမှာတောင်တန်းဒေသတွေကသဘောမတူရင်လွတ်လပ်ရေးမပေးနိုင်ဘူးလို့ညှင်းလွှတ်လိုက်တာကြောင့်ကချင်ချင်းရှမ်းစတဲ့တောင်တန်းဒေသခေါင်းဆောင်တွေနဲ့ပြန်လည်ညှိနှိုင်းပြီး1948ဖေဖော်ဝါရီ12ရက်နေ့မှာဘူဂျော့အောင်ဆန်းနဲ့တိုင်းသားခေါင်းဆောင်ကြီးတွေပင်လုံစာချုပ်ချုပ်ဆိုခဲ့တာပါလွတ်လပ်ရေးရဖို့ဒီလိုအတူတကွကြိုးပမ်းခဲ့ပေမဲ့1948လွတ်လပ်ရေးရပြီးချိန်ကစလို့ပြည်နယ်နဲ့တိုင်းသားတွေကြားပြည်တွင်းစစ်မီးတောက်လောင်လာခဲ့တာအခုချိန်ထိအပိသက်မငြိမ့်နိုင်သေးသလိုပုံမျိုးမှုလည်းနည်းနေဆဲဖြစ်ပါတယ်။တိုင်းသားဒေသတွေမှာကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေရှိတဲ့လွတ်လပ်တဲ့မြန်မာနိုင်ငံကိုမြင်တွေ့ခြင်းတယ်လို့ပြောလာသူကအမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ
်။ကျွန်တော်တို့အခုဆိုရင်လွတ်လပ်ရေးရပြီလို့လားပြောတာပြည်တော်စုမြန်မာနိုင်ငံမှာနေထိုင်တဲ့တိုင်းရင်းသားတွေအားလုံးလွတ်လပ်မှုမရကြသေးဘူးဗျပြည်ထောင်စုဆိုကြတဲ့ကကျွန်တော်တို့ပြည်ထောင်တွေစုထားတဲ့နိုင်ငံဖြစ်တယ်ဆိုတော့ပြည်ထောင်စုထဲမှာပါဝင်နေတဲ့ပြည်ထောင်တွေအားလုံးကျွန်တော်တန်းတူညီမျှမှုရှိဖို့လိုတယ်နောက်ပြီးတော့ကျွန်တော်တို့လွတ်လပ်စွာကိုယ်ပိုင်အုပ်ချုပ်မှုလည်းရှိဖို့လိုတယ်ကိုယ်ပိုင်ပြဋ္ဌာန်းမှုလည်းရရှိဖို့လိုတယ်ကျွန်တော်တို့အားလုံးဒီမှာပြည်ထောင်စုထဲမှာပါဝင်တဲ့ပြည်ထောင်တွေအားလုံးတကယ်လို့တန်းတူညီမျှမှုရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ကစီလုံးပြီးတော့မှတိုင်းပြည်ကြီးတာယာလာမယ်ငင်းချမ်းလာမယ်တိုးတက်လာမယ်လို့ကျွန်တော်တို့မြင်တယ
်တန်းတူညီမျှခွင့်ရှိလာမှသာပုံမျိုးတိုးတက်တဲ့မြန်မာနိုင်ငံကိုမြင်လာရလိမ့်မယ်လို့ပြောသူကဂျာမနီနိုင်ငံဘာလင်တက္ကသိုလ်အာရှရေးရာဌာနကတိကဟောင်းဦးကင်မောင်စောဖြစ်ပါတယ
်ကျွန်တော်တကူစဉ်းစားနေတာဗမာပြည်ကလွတ်လပ်ရေးယူခဲ့တာများစောသလားလို့ချင်းမိနေတယ်ဘာလို့ချင်းမိလဲဆိုတော့ဗမာပြည်ဆစ်တောင်နှစ်ခါခံလာရတယ်အင်္ဂလိပ်ပြည်ဂျပန်ဝင်မှတစ်ခါတစ်ခါဂျပန်ပြည်အင်္ဂလိပ်ပြန်ဝင်မှတစ်ခါပြီးတော့ပြပုံဖြစ်နေတဲ့ကမှာဒွတ်လိုက်ရေးသွားယူတော့အကုန်လုံးကလောက်ရမှာလေအဆအဆုံးကဒွတ်လိုက်ရေးမြည်ဒီဘက်ထိုင်ပြည်ရရှိတာဒီကုန်လုံးအင်္ဂလိပ်ကပြင်ပြရမှာနောက်ဒုတိယချက်ကဒွတ်လိုက်ရေးအရသာဆိုတာကအခုချိန်မှာပြန်စဉ်းစားကြည့်ရင်တော့ဗမာမဟုတ်တဲ့တိုင်းရင်းသားတွေကငါတို့ဗမာနဲ့ဒီလိုလက်ရည်ယူခဲ့မိတာမှားပြီတော့ချိန်နေရမလားမသိဘူးဆိုတော့ဒီဗမာပြည်ဆိုတာကဗမာလူမျိုးတစ်မျိုးနဲ့နေတာမဟုတ်ဘူးတာတူညီမြအခွင့်အရေးရစရာရှိတဲ့အလုံးကြီးလူညီမြဝေယူရမယ်ခံစရာရှိတဲ့အလုံးကြီးလူညီမြဝေခံရမယ်အဲ့လိုဆိုမှတောင်ရင်ကျွန်တော်တို့ကဒါသာဖွံ့ဖြိုးတဲ့ပြည်တော်စုဖြစ်မယ
်ခေတ်ကာလရွေလျားမှုအောက်မှာနိုင်ငံရေးစနစ်အမျိုးမျိုးကိုဖျက်ဆီးလာခဲ့ရတဲ့မြန်မာနိုင်ငံဟာအင်အားကြီးနိုင်ငံတချို့ရဲ့ဩဇာအရေးလွှမ်းမိုးမှုအောက်ကနေလွမြောက်တာမြင်ညင်တယ်လို့ပြောသူကအမေရိကန်အိန္ဒိယနာပြည်နယ်က1990ရွေးကောက်ပွဲအနံ့ရကိုယ်စားလှယ်ဒေါက်တာတင့်ဆွေဖြစ်ပါတယ
်ဒီလက်ရှိကျွန်တော်က9လပဲကြည့်တယ်ခင်ဗျအဲ့တော့ဒီဂရီကွန်ဖရင့်နဲ့ကြည့်တဲ့အချိန်မှာကျွန်တော်ကိုယ်တိုင်မဲ့ပမာပြည်ထဲမှာလွတ်လွတ်လပ်လပ်အေးအေးဆေးဆေးနေဖို့ထိုင်ဖို့အခြေအနေမပေးဘူးလို့ပြောပါတယ်နောက်တစ်ခါ1948လွတ်လပ်ရေးရာတုန်းကကျွန်တော်တို့ကိုလိုနီလက်အောက်ကလွတ်လပ်လာတာဖြစ်တယ်ကျွန်တော်တို့နိုင်ငံရဲ့အချုပ်အခြာအာဏာဟာကျွန်တော်တို့နိုင်ငံသားဒီအုပ်ချုပ်ပိုင်ခွင့်ရှိတာမှန်တော့လည်းပဲအရေးအရာတော်တော်များများမှာတခြားနိုင်ငံကြီးတွေအင်ဂျီယာနိုင်ငံကြီးတွေရဲ့သွားမုန်းမှုတွေချင်းချုပ်မှုတွေသူများလုံးဝကလက်အောက်ခံတဲ့ဘဝကိုကျွန်တော်တို့ပြည်တော်စုမြန်မာနိုင်ငံတို့ရဲ့ခံရရဖြစ်တဲ့တွေစစ်မှန်တဲ့လွတ်လပ်တဲ့ဟလာတရားမျှတတဲ့ပြည်တော်စုမြန်မာနိုင်ငံတို့ဖြစ်စေချင်တယ်လို့ကျွန်တော်ကဆန္ဒရှိပါတယ်ခင
်ဗျမြန်မာနိုင်ငံကိုတနှစ်အတွင်းလွတ်လပ်ရေးပေးမယ်ဆိုတဲ့အာမခံချက်နဲ့ဗြိတိသျှဝန်ကြီးချုပ်အက်ဒလီနဲ့မြန်မာခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းတို့ 1948 ဇန်နဝါရီလထဲမှာသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်1949ဇူလိုင်19မှာဗိုလ်ချုပ်အောင်ဆန်းနဲ့တကွအာဇာနည်ကိုဦးလှုပ်ကြံခံရတာကြောင့်နောင်တက်လာတဲ့မြန်မာနိုင်ငံဝန်ကြီးချုပ်ဦးနုနဲ့ဗြိတိသျဝန်ကြီးချုပ်အက်ဒလီတို့စာချုပ်ထတ်ချုပ်ဆိုကြပြီး1948ဇန်နဝါရီလ4ရက်နေ့မှာမြန်မာနိုင်ငံလွတ်လပ်ရေးရယူခဲ့တာဖြစ်ပါတယ်ခင်ဗျာ
တော်ရခင်ဗျာရှင်2020နှစ်သစ်တည်းမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာမို့လွှတ်တော်ကိုယ်စားလှယ်တွေကိုလူလူကနောက်တစ်ကြိမ်ရွေးချယ်ကြရအောင်ပါပါဥပဒေပြုရေးမှာအခရာကျတဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြီးခဲ့တဲ့2019မှာရောဘာတွေစွမ်းဆောင်နိုင်ခဲ့ကြပါသလဲဘယ်လိုအခက်အခဲတွေစိန်ခေါ်မှုတွေကြုံခဲ့ရသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပြန်သုံးသပ်ကြည့်ကြရအောင်ပါရှင်လူလူကမဲပြီးရွေးချယ်ခဲ့ကြတဲ့ကိုယ်စားလှယ်တွေအနေနဲ့ကိုယ့်ရဲ့မျောလင်းချက်တွေဆန္ဒတွေကိုဘလောက်ထိဖြည့်ဆည်းပေးနိုင်ခဲ့ပြီလဲလို့ယူဆကြပါသလဲသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်
။အခုဆက်ပြီးနားဆင်ရမယ့်ကမ္ဘာသတင်းတွေမှာရင်းနေကြတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေကိုတော့မူလဆောင်ပါရှင်တွေရဲ့အဘော်မပြတ်စီပဲမဲ့သန်စင်ကတင်ပြထားပါရရှင်။
မြန်မာတရုတ်နဲ့အိန္ဒိယနိုင်ငံတွေကမွတ်စလင်တွေရဲ့တိုက်ခါတလောက်တောင်အပေါ်စားစံတော်အစွဲကောင်းစင်နဲ့လူကမန်ဟာရီစီတာထားတဲ့ဆောင်းပါးကို middleeastmonitor.com မှာဖတ်ရပါတယ်။မွတ်စလင်ရွှေ့ပြောင်းနေထိုင်သူတွေကိုအိန္ဒိယကောင်ဆောင်ကရှုံချပြောဆိုတယ်လို့ဆိုပြီးတော့မွတ်စလင်မုန်တီဝါဒပြတ်နေတယ်လို့ဆောင်းပါးရှင်ကပြောပါတယ်။အိန္ဒိယနိုင်ငံသားဖြစ်ခွင့်မှာမွတ်စလင်တွေကိုခြံလှန့်ထားတာကိုလည်းထောက်ပြထားပါတယ်။မြန်မာနိုင်ငံမှာလည်းရိုဟင်ဂျာမွတ်စလင်ပေါ်မှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေရကြောင်းနိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုခြင်းခံရတယ်လို့လည်းထောက်ပြထားပြီးတော့တရုတ်နိုင်ငံကဝီဂါနဲ့တက်ကစ်မွတ်စလင်လူနည်းစုတွေပေါ်မှာဖိနှိပ်မှုတွေဆေးရဇဝဲမှုတွေကျူးလွန်နေတယ်လို့လည်းဆောင်းပါးရှင်ကစွပ်စွဲထားပါတယ်။အိန္ဒိယနိုင်ငံတွင်းကမွတ်စလင်ဘာသာဝင်တွေအတွက်စိုးရိမ်နေတဲ့အကြောင်းအစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေး ORC အဖွဲ့ကပြောဆိုတာကိုကူကဖော်ပြထားပါတယ်။မွတ်စလင်တွေနဲ့ဆိုင်တဲ့ကိစ္စတွေကြီးစားမကတခြားအခြေခံခွင့်ရေးတွေစီးပွားရေးဖွံ့ဖြိုးတိုးတက်ရေးစတဲ့ကဏ္ဍတွေမှာလည်းမွတ်စလင်ခေါင်းဆောင်တွေအနေနဲ့ဆွေးနွေးပြောဆိုတဲ့လို့အကြံပြုထားပါတယ်။မွတ်စလင်တွေအတွက်လူသားတယောက်အနေနဲ့ရှိတဲ့တိုက်ခါကိုအပေါ်စားလို့မတတ်မတ်ဖဲနဲ့သူတို့တိုက်ခါရှိရှိနေနေအောင်လို့လေးစားတင်နေဆိုပြီးတော့ဆောင်းမရှင်ကရေးသားထားတာကိုဖတ်ရပါတယ်ရှင်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဝင်ကြဒုက္ခသည်တွေရဲ့အသက်ကိုကယ်ဖို့ဥရောပသမဂ္ဂ EU ကကူညီထောက်ပံ့ဆိုတဲ့ကောင်းစင်နဲ့ဆောင်းမကူတော့ government.europa.eu မှာဖတ်ရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဝင်ကြဒုက္ခသည်တွေနဲ့ဒုက္ခသည်စခန်းတွေအတွက် Euro 10သန်း EU ကနေထောက်ပံ့ပေးမယ့်အကြောင်းဥရောပကော်မရှင်ကပြောကြားထားပါတယ်။2019ခုနှစ်ရိုဟင်ဂျာပြည်ပခစတင်ချိန်ကလေးကဆိုရင်ဘင်္ဂလားဒေ့ရှ် Causes Bazaar ဒုက္ခသည်စခန်းရောက်နေသူတွေရောမြန်မာပြည်တွင်းမှာအုံအိမ်ဆုံးခွာနေထိုင်ရသူတွေအတွက်ပါ EU ကနေပြီးတော့ Euro 140ကျော်ထောက်ပံ့ကူညီပေးထားပြီးဖြစ်တယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေအတွက်စာနယ်ရိက္ခာနဲ့ကျန်းမာရေးစောင့်ရှောက်မှုမြန်မာနိုင်ငံတွင်းမှာကျန်းနေသေးတဲ့ရွှေပြောင်းနေထိုင်ရသူရိုဟင်ဂျာတွေအတွက်စာနယ်ရိက္ခာနဲ့အကာအကွယ်ပေးမှုတွေအတွက်2019မှာယူရို43သန်းထောက်ပံ့ပေးခဲ့တဲ့အကြောင်းကြေညာခဲ့ပါတယ်။ဒီချိန်ထဲမှာပဲရိုဟင်ဂျာတွေမြန်မာနိုင်ငံကိုလုံခြုံစိတ်ချစွာနဲ့တိတ်ခါရှိရှိပြန်လာနိုင်မယ့်ရေရှည်နှီးလန်းကိုရှာဖွေဖို့ EU ကလည်းကူညီနေတဲ့အကြောင်း EU ရဲ့ပဋိပက္ခစီမံခန့်ခွဲရေးကော်မရှင်နာမင်းကြီး Janice Linnaeus ရဲ့ပြောဆိုချက်ကိုကိုကဖော်ပြထားပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00နာရီခွဲပါပြီ VOA American တန်ရဲ့စနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00နာရီထိလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190တို့ကနေပြီးတော့နားဆင်နိုင်ပါတယ်ဒီမနက်စောစောပိုင်းက Facebook ထုတ်လွှင့်ရမှာတော့အတန်လွင့်ခဲ့အပြောင်းလဲကြောင့်ဒီထုတ်လွှင့်ပေးနိုင်ခြင်းမရှိခဲ့တာကိုသတင်းရှင်တွေကိုအသိပေးပါရစေ။ခုဒုတိယပိုင်းအစီအစဉ်မှာအမျိုးသမီးကန္တာသုတဆုံနဲ့အမေရိကန်တခွင်အစီအစဉ်နဲ့ဒုသိပ္ပံနဲ့နှီးပညာအစီအစဉ်မှာတော့ကျေးလက်ဒေတာမှကျေးလက်ဒေတာတွေများပြီးစိုက်ပျိုးရေးအဓိကဖြစ်တဲ့မြန်မာနိုင်ငံရဲ့လေရုတန့်စင်မှုအရေးသွင်းတဲ့လေရုတန့်စင်မှုတိုင်းတာတဲ့စနစ်တွေအကြောင်းအခုလိုသိကြရမှာပါ
။ကာဗွန်မိုနောက်ဆိုက်ကိုညီညာစေတဲ့အရာတစ်ခုဖြစ်အရေးသွေးကိုဘယ်လောက်ပဲရှိရမယ်ဆိုတာနိုင်ငံပေါင်းစုံသတ်မှတ်ပြီးထားထားတာ။အဲ့တော့ဗမာပြည်အနေနဲ့လည်းပေါ်ပေါ်ထင်ထင်နဲ့လှုပ်ရှားခြင်းဟာရေရှည်ကမ္ဘာ့ရဲ့တကာဝယ်ပြီးဖြစ်မယ်လူတွေလည်းမမေ့ဘူးနောက်တစ်ချက်ကလည်း
အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ကသဘာဝပတ်ဝန်းကျင် engineer.aag ရဲ့ပြောကြားချက်တွေနားဆင်ရမှာဖြစ်ပါတယ်အခုအရင်ဆုံးတော့အမျိုးသမီးကန္တာကိုထုတ်လွှင့်ပေးပါမယ်ရှင်American Outlook တော်မှာ California ပြည်နယ်က Democratic Amendment Nancy Pelosi ဟာ2019ခုနှစ် January လစမှာစတင်ခေါ်ယူခဲ့တဲ့116ကြိမ်မြောက်လွှတ်တော်သစ်မှာ Outlook တော်အမတ်အများစုရဲ့ခေါင်းဆောင်ဖြစ်လာခဲ့ပါတယ်။သူဟာ American နိုင်ငံရေးသမိုင်းမှာပထမဦးဆုံးအမျိုးသမီး Outlook တော်ဥက္ကဋ္ဌလည်းဖြစ်ခဲ့ဘူးသူပါ။နိုင်ငံရေးလောက Nancy Pelosi ရဲ့ကြိုးပမ်းမှုတွေအကြောင်းဒေါ်လာလတန်စူးစီးတင်ပြပေးထားတာကိုထုတ်လွှင့်ပေးလိုက်ပါတယ်ရှင်။
'Cause it only serves to make me more determined to achieve my final goal.
Thank you very much. And tonight I have the high privilege and distinct honor of my own as the first president to begin the State of the Union message with these words. Madam Speaker.
Thank you, Jesus Demare.ဒီညကျွန်တော်အနေနဲ့ဂုဏ်ယူစွာပဲပထမဆုံးသမ္မတအဖြစ်နိုင်ငံတော်အခြေပြမင်ခွန်းကိုပြောကြရမှာအမျိုးသမီးလွတ်တော်ဥက္ကဋ္ဌခမရလို့ဏိဒန်းနဲ့စတင်ပြောကြားခွင့်ရမှာဖြစ်ပါတယ
်အဲ့ဒါကတော့2009ခုကအမေရိကန်ရဲ့43ဦးမြောက်သမ္မတဂျော့ဂျ်ဒဗျူဘွတ်ကလွတ်တော်နှစ်ရမှာနိုင်ငံတော်အခြေပြမင်ခွန်းပြောကြားရမှာကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်အောက်လွတ်တော်အမနန်စီပလိုစီကိုပထမဦးဆုံးနိုင်ငံရဲ့အမျိုးသမီးအောက်လွတ်တော်ဥက္ကဋ္ဌအဖြစ်Madam Speaker so be သူရဲ့နိုင်ငံတော်အခြေပြမိကုံးအစမှာဂုံယူစွာနဲ့မိတ်ဆက်ပြောကြားခဲ့တာပဲဖြစ်ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌဟာအမေရိကန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတနေ့ဒုတိယသမ္မတအပြီးမှာတတိယနိုင်ငံမှာယာဒူးအကြီးဆုံးပုဂ္ဂိုလ်ဖြစ်ပြီးသမ္မတနေ့ဒုတိယသမ္မတတခုခုဖြစ်ခဲ့သောသမ္မတယာဒူးကိုဆက်ခံရမယ်သူဖြစ်ပါတယ်။2009ခုကနေ2011ခုထိအောက်လွတ်တော်ဥက္ကဋ္ဌဖြစ်ထမ်းဆောင်ခဲ့သူNancy Pelosi ဟာ2003ခုနှစ်2009ခုနှစ်ထိအောက်လွတ်တော်အမအနည်းစုခေါင်းဆောင်ဖြစ်ထမ်းဆောင်ခဲ့သူဖြစ်ပြီး2009ခုနှစ်သမ္မတ Bush လက်ထက်မှာအောက်လွတ်တော်မှာ Democrat အမအများစုအနိုင်ရရှိလိုက်တဲ့အတွက်ကြောင့်အောက်လွတ်တော်ဥက္ကဋ္ဌဖြစ်လာခဲ့တာပါ။တခါ2010ခုရွေးကောက်ပွဲမှာ Democrat တွေကအောက်လွတ်တော်အမအများစုနေရာကိုဆုံးရှုံးခဲ့ရမှာ2011ခုကနေခု2019ခုဇန်နဝါရီလအထိသူဟာအောက်လွတ်တော်အမအနည်းစုခေါင်းဆောင်ဖြစ်ထမ်းဆောင်နေတာဖြစ်ပါတယ်။ဒါပေမဲ့သမ္မတထရန့်လက်ထက်နိုဝင်ဘာလကကျင်းပခဲ့တဲ့စစ်တမ်းပွဲရွေးကောက်ပွဲတွေမှာတော့အောက်လွတ်တော်မှာဒီမိုကရက်ကအမ232ဦးအနိုင်ရလိုက်တဲ့အတွက်နောက်နေ့ဇန်နဝါရီလလွတ်တော်သစ်ခေါ်ယူတဲ့အခါအောက်လွတ်တော်အမနန်စီပလိုစီဟာအမအများစုခေါင်းဆောင်ဖြစ်ပြန့်ခန့်အပ်ဖို့သူ့ပါတီကအမိတင်သွင်းခြင်းခံခဲ့ရပါတယ်။2018ဟာအမေရိကန်အမျိုးသမီးတွေသမိုင်းတင်နဲ့နိုင်ငံရေးနှစ်ဖြစ်သလိုအောက်လွတ်တော်မှာအမတ်နေရာ435နေရာနဲ့အမျိုးသမီးလွှတ်တော်အမတ်တရာအနိုင်ရရှိခဲ့ရမှာ90ကဒီမိုကရက်ပါတီကဖြစ်ပြီးအဲ့ဒီအနေနဲ့ပထမဦးဆုံးအမျိုးသမီးအမတ်ဖြစ်လာသူအရေတွက်ဟာ30ရှိတာဖြစ်ပါတယ်။ဒါကြောင့်လည်းအသက်88နှစ်အရွယ်ရှိပြီဖြစ်တဲ့ဝါရင်အောက်လွတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီကိုလူငယ်လွှတ်တော်အမတ်တွေကလူငယ်ခေါင်းဆောင်ပိုင်းနဲ့အစားထိုးလူသူတွေရှိခဲ့ပေမဲ့လေနန်စီပလိုစီရဲ့ခိုင်မာတဲ့ခေါင်းဆောင်မှုကြောင့်သူ့ကိုနောက်ထပ်အောက်လွတ်တော်အမအများစုခေါင်းဆောင်ဖြစ်အမည်တင်သွင်းဖို့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်သူ့ကိုအမည်တင်သွင်းစဉ်သူပြောကြားခဲ့တာက
In the course of these last days and weeks
has been my privilege to
hear yet we thin bat dwi ma chma ni ne lut do amat dit dwi yo amat haung dwi ye tbor tha amin dwi go ba na thong ku yin ya ke ba de shi go belo sem le su de tbor tha dwi go chma na le tbor pauk ba de lu miss pelosi ga pyo twa ke da ba da chang le tu bo kan kwe lu du dwi ye thauk khan mu go ya shi si bo ne lu nge khong saung dit dwi go nya pe nai bu tu ni ne akhu la me tat tan လင်းနဲ့အတွက်ပဲထမ်းဆောင်တော့မယ်လို့ဒီပေးခဲ့တာဖြစ်ပါတယ်။လက်ရှိသမ္မတထရမ့်အစိုးရရဲ့ပေါ်လစီတွေနဲ့ထိတ်တဲ့ရင်ဆိုင်မှုများရှိရာမှာလောလောဆယ်မှာမက္ဆီကိုဒတိုင်းကြီးတိဆောက်ရေးနဲ့ပတ်သက်လို့အင်ဘူရိုနဲ့ထိတ်တဲ့ရင်ဆိုင်ရာမှာလေသမ္မတထရမ့်ကိုသူကကင်တွေရာမှာလေချီချူးချင်းခံခဲ့ရပါတယ်။အင်ဘူရိုမှာတွေ့ဆုံစဉ်
Mr.
President, please don't characterize the strength that I bring to this meeting as a leader of အစပထမမှာသူဟာအင်တောင်ရှင်းနဲ့တာသမီ၅ဦးတို့ကိုပြုစုပြုထောင်ရင်း၁၉၈၁ခုနှစ်မှာကယ်လီဖိုးနီးယားဒီမိုကရက်ပါတီဌာနချုပ်မှာဥက္ကဋ္ဌဖြစ်ဆေနာဝန်ထမ်းထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဖော့မဂ္ဂဇင်းရဲ့တွေ့ဆုံမေးမြန်းခန်းမှာသူက
I was not really interested in the limelight at all while my children were still in school. I was the chair of the California Democratic Party.
ဒီမှာနေနဲ့နာမည်ကြီးဖို့စိတ်ဝင်စားခဲ့ပါဘူး။ Chima Kledwe Johnny Zin, Chimaga California Democrat Party Okrapi, Sida Windan Tansang Gevare. Nauka Nibi, the Chalu Rigu, Bambu Bigere Niyama, Shigerava, Lo Nancy Blusiga, Piogera Pibare. Dino Tangoya, she said, Konkunima, Duha California, Olodoma Pi, Winyao Yuiche Kambu, Kananjin Kangayama, Tozin Tuga, Tudmine, Timing Gere Lusubare.
When I asked my daughter Alexandra, who would be going to senior year,
me Alexandra got Tetanjang Teniro, Tugu Chima Migabare, Tu Colli Tetti, Chimago Nadine, Imabe Nizi, Genlalo, the Migu Migero, the Miga, Amibuama, Yiji Dagu, Lopa, Lu Taiton Gere, Lu Miss Blusiga, Biogera Pipare. Mega Nangae Logama, Nancy Blusido, Luto, Ma Sapisinga. အမျိုးသမီးအမအူရဲ့အတော်လေးနေပါပြီနိုင်ငံရေးဟာအမျိုးသားတွေကြီးဆိုးတဲ့လောကဖြစ်ခဲ့ပါတယ်ခုလိုအခြေအနေတွေအောက်မှာသူကလွတ်တော်ရဲ့အမအနည်းစုခေါင်းဆောင်အပြင်အမအများစုခေါင်းဆောင်နေရာတွေမှာဒီမိုကရက်အမအူရဲ့အနေအမြလိုက်ဆောင်ရွက်ခွင့်ရခဲ့တဲ့အတွက်ကြောင့်လေသူဟာအောက်လွတ်တော်မှာဝါရင်ခေါင်းဆောင်မှုတက်တန်းရှိခဲ့သူပါအမေရိကန်နိုင်ငံရေးမှာအမျိုးသမီးတွေပါဝင်လာနိုင်ရေးနဲ့ပတ်သက်
of money and politics.
Chimaru di chine go pyaung ya ba dai me. Nyanyan yin ne ngwe go u sa pe da rui shop pi chin chin ti mya pye le aung set san ja bu u sa pe tin ma de. Da so nyanyan yin ma amyo tami rui po pa win la nai bi chimaru nyanyan twe tait kaung ma ba. Amyo da rui yong kan mu ne amyo tami rui yong kan mu ga ma tu ba bu.အမျိုးသမီးတွေကိုလူတို့အကျိုးပြုလုပ်ငန်းတွေမှာပိုပါဝင်ဆောင်ရွက်ချင်ပါတယ်။လွှတ်တော်မှာဝင်ရွေးမလား။အစိုးရယာရုတွေမှာဝင်ထမ်းဆောင်မလား။စသဖြင့်တို့ကိုစဉ်းစားစီခြင်းပြီးကောင်းဆောင်ပိုင်းမှာအမျိုးသမီးတွေပိုပါဝင်ခွင့်ရရှိလိမ့်မယ်လို့ကျမမျှော်လင့်ထားပါတယ်လို့နန်စီပလိုစီကပြောခဲ့တာပါ။နန်စီပလိုစီအနေနဲ့အမျိုးသမီးတူဖြစ်တဲ့အတွက်ကြောင့်အမျိုးသားတွေထက်အခက်ခဲရှိပေမဲ့လို့လေလေးစားခံရမှုကသူ့အတွက်ပိုအရေးကြီးတယ်လို့လည်းသူကပြောပါတယ်။
You just have to stay focused on what is important. And yes, people coming on your hair, your jewelry, your clothes.
Chimaru ga yiji de ache ko ayung sai nai bu ba be. Chima ye zibin boun san, chima lewu yedana, uwe sa sa thapin no ne patte lu lu dui pyo ja da dui ko chima yee ma tha ba bu. Yee chi da ga amyo thami dui ni ne yat ti che shi bu ne song phyat che dui ha le sa khan ya bu phit ba de. Di lo phit bu ga le chima ru ma bahu tu ta ati pinya shi bu lu at ba de.ဒါမှလည်းအမျိုးသမီးတွေပါဝင်မှုကိုပိုလက်ခံလာပြီးအမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်မှုအခြေအနေဟာပိုပြီးကောင်းလာမှာဖြစ်တဲ့အကြောင်း116ကြိမ်မြောက်အောက်လွှတ်တော်မှာအမအများစုခေါင်းဆောင်ဖြစ်လာမယ်နန်စီပလိုစီကပြောကြားခဲ့ပါကြောင်းတင်ပြရင်း ဒီသတင်းပတ်ရဲ့အမျိုးသမီးများခန္ဓာကိုနှီးကုန်းချုပ်အပ်ပါလေရှင် You can bend but never break me cause it only serves to make me more determined to အမျိုးသမီးခန္ဓာကိုအပတ်စဉ်တောက်ကြနေတိုင်းမှာအသင့်နာစေနိုင်ပြီးပြန်လဲထုတ်လွှင့်ချက်ကိုအခုလိုစနေမနေ့ခင်မှာနာစေနိုင်ပါလေရှင်အခုဆက်ပြီးတော့သူတဆုံးလေအမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးသွားပါမယ်ဒီတစ်ပတ်မှာတော့ဒုက္ခတဲ့ဘဝကနေတန်းကြွယ်တထေးဖြစ်လာတဲ့ပရာဟိတသမားအိမ်တန်ရှင်းတဲ့အိမ်သာအသုံးပြုနိုင်အောင်ကူညီပေးတဲ့ Wish for Wash အဖွဲ့အစည်းကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်
ဒီအဒီမီစာခြေလေပိုင်းဒေသကနေနယူးယောက်မှာလွန်ခဲ့တဲ့နှစ်များစွာကတည်းကရွှေပြောင်းချစ်ချနေထိုင်သူဟာအခုခါမှာတန်းကြွယ်တရေဖြစ်နေတဲ့သူဟာအင်ဂျီမဲလေးဖြစ်ခဲ့မှုတာကြောင့်တချိန်ကဘဝတူတွေကိုစာနာပြီးတော့အကူအညီပေးပါရယ်သူဟာစိန်ကန်အိမ်အကောင်းစားတွေမှာနေနိုင်ပေမဲ့နယူးယောက်ကအပတ်မန်တိုက်ခန်းခြင်းလေးမှာပဲနေထိုင်ပါရယ
် Dream is not about money. Dream about what you want to leave.
ကျွန်တော်အိမ်ကငွေမဟုတ်ပါဘူး။အသက်ရှင်နေချိန်မှာဘယ်လိုကောင်းကျိုးပြုမလဲဆိုတာရယ်ကိုကွယ်လွန်သွားပြီးတဲ့နောက်ဘာတွေကြံခဲ့နိုင်မလဲဆိုတာပါပဲ။ယုံလားတော့မသိဘူး။ကျွန်တော်လက်ပတ်နာရီက100တန်းပါ။ Rolex နာရီဝယ်ပတ်နိုင်သလားမေးရင်ဝယ်ပတ်နိုင်တာပေါ့ဗျာ။ဒါပေမဲ့ဘာလို့ကြွားနေမှာလဲ
။အသက်39နှစ်အရွယ်ရှိပြီဖြစ်တဲ့ Agnesa Card Mitazu ကမွေးဖွားလာသူညီကောင်မောင်နှမ18ဦးရဲ့ကတူပါ။သူဟာလူမျိုးပေါင်းအရွယ်မှာကနေဒါနိုင်ငံကိုပြောင်းရွှေ့ချေချနေထိုင်ခဲ့ပြီးတဲ့နောက်2000ခုနှစ်မှာပိုးပြီးတိုးတက်တဲ့ဘဝလမ်းစာကိုရှာဖွေဖို့နယူးယောက်ကိုပြောင်းလာပါတယ်။နယူးယောက်မြို့ကိုရောက်တဲ့အခါမှာတော့သူ့တငယ်ချင်းကိုလာကြိုခိုင်းပေမဲ့သူ့တငယ်ချင်းကလည်းလာမကြိုတာကြောင့်အဲ့ဒီနေ့ဟာသူ့ဘဝမှာအမြဲအမတ်ရစရာဖြစ်နေတယ်လို့အက်ဒီနီစ်ကပြောပါတယ်။အဲ့ဒီနောက်ဈေးပေါ်တဲ့မိုတယ်ဘူရာယုံကခုံရှည်တွေမှာအဆင်ပြေသလိုအိတ်ခဲရပြီးဘာဝါရီမစ်ရှင်အင်ဂျင်မက်ကီယာမှာ3လကြာနေထိုင်ခဲ့ရပါတယ်
။ And they were like about like 30 maybe yeah
လူအစိတ်30လောက်နဲ့အတူတူအိတ်ခဲရပါတယ်။အင်ဂျင်မက်ကီယာမှာနေရတာအဆင်ပြေနေတဲ့လူတွေကထင်နေမယ်မလွယ်ပါဘူး။
အဲ့တော့တော့သူဟာပီဇာဆိုင်တစ်ဆိုင်မှာပကန်းစီအလုပ်ကိုစလုပ်ပါတယ်။ပြီးတော့ပီဇာအတွက်ဘယ်လိုပြင်ဆင်လဲ၊ဘယ်လိုလုပ်ရလဲဆိုတာတွေကိုသင်ပါတယ်။အဲ့ဒီအချိန်တွေတုန်းကဆိုရင်တရက်ကို19နာရီကြာလုပ်ပြီးရရမြပတ်စံကိုစုပါတယ်။နေ့အနည်းငယ်ကြာမှာတော့ပီဇာဆိုင်ကိုစဖွင့်ခဲ့ပေမဲ့ရာနဲ့ချီတဲ့ပီဇာဆိုင်တွေနဲ့ရှင်ပြိုင်ဖို့ဆိုတာမလွယ်ကူလာပါဘူး။အဆင်ပြေချင်တော့ပီဇာပြိမ်ပွဲတစ်ခုမှာသူဟာအနိုင်ရပြီးသူ့ပုံနဲ့မဂ္ဂဇင်းမှာဖော်ပြခံပြီးတဲ့နောက်စားသုံးသူတွေဟာသူ့ဆိုင်ကပီဇာကိုလာမိကြပါတယ်။
said so, I'm famous what's going on now what
ကိုဖာတာဘယ်လိုကြော်ကြားသွားလဲမသိပါဘူးဗျာကျွန်တော်လူတွေကလည်းအားသိနေပါတယ်လူတွေအများကြီးလာကြတယ်တို့ကမဂ္ဂဇင်းလည်းယူလာကြပြီကျွန်တော်တို့နဲ့တက်ပုံလိုက်ပါအပြင်မှာဆိုရင်လည်းစားမဲ့လူတွေတန်းစီစောင့်နေကြတာပါဘုရားသခင်ကောင်းချီးပေးတာကြောင့်နောက်တစ်ဆိုင်လည်းထပ်ဖွင့်နိုင်ပါတယ
်သူ့ကိုလူတွေကခေါ်ကြတဲ့ champion ဆိုတဲ့နာမည်နဲ့ပီဇာဆိုင်လုပ်ငန်းကိုလုပ်ကင်ခဲ့တာမှာဆိုင်14ဆိုင်အထိချဲ့နိုင်ခဲ့ပါတယ်အခုလိုစူးစမ်းမှုကြောင့်သူ့ကိုကုလသမဂ္ဂမှာလည်းခေါ်စကားပြောခိုင်းရတဲ့လို Instagram မှာဆိုရင်လည်း follower 4,000 လောက်ရှိပါတယ်။အင်ဂျင်မဲတွေကိုစားတော့ like ဝင်ကားတဲ့ video ကိုဆိုရင်လည်းကြည့်ရှုတဲ့အချိန်ကြီးတန်း400လောက်ရှိပါတယ်။အင်ဂျင်မဲဖြစ်ခဲ့တဲ့ဘဝကိုမမေ့တဲ့ Agnesa ဗုဒ္ဓဟူးနေ့တိုင်းပရာဟိတအလှတန်းလုပ်ပါတယ်
။ And I told the homeless guy smile.
စိတ်ကိုအမြဲလှပအောင်ထားပြီးဒီစိတ်ထားကိုထားပစဉ်ထိမ့်သိမ့်ဖို့လိုပါတယ်။အင်ဂျင်မဲတွေကိုလည်းစိတ်နှလုံးပေါင်းထားဖို့အမြဲကျွန်တော်တိုက်တွန်းပါတယ်။
ငွေဆိုတာအဝင်ရှိသလိုအထွက်လည်းရှိပါတယ်။ဒါပေမဲ့ဒီငွေကိုဘယ်လိုသုံးလိုက်တယ်လဲဆိုတဲ့အပေါ်မှာတန်ဖိုးကွာသွားတာပါလို့လဲအက်ဒီနီစ်ကပြောပါတယ်။တခါတလေမှာတော့လူတွေဟာသူတို့ပေါ်ယုံကြည်မှုဆိုတာကိုလိုချင်တဲ့စိတ်ရှိတာကြောင့်လဲနယူးယောက်မှာအထက်6ထပ်ပါတဲ့အင်ဂျီမက်ဂီယာကိုဆောက်လုပ်ဖို့အက်ဒီနီစ်ကစီစဉ်နေပြီးအဲ့ဒီမှာခိုလုံသူတွေစာရေးစာဖတ်နိုင်ဖို့လဲစီစဉ်ထားပါတယ်ခင်ဗျာ Jasmine Barton ဟာအသက်18နှစ်အရွယ်ကောလိပ်တက်နေစဉ်မှာကမ္ဘာတဝန်းကလူဦးရေ၃ပုံတစ်ပုံဟာစင်နရီကြဆောက်လုပ်ထားတဲ့အိမ်သာမအလီမသွားပါပဲကျုံတို့လိုသာသွားရတာကိုသိလာခဲ့ပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်တဲ့အစည်းအဝေးကိန်းဂဏန်းတွေအရဆိုရင်ကမ္ဘာလူဦးရေ68ရာခိုင်နှုန်းကသာ Twilight အိမ်သာအဖြစ်သတ်မှတ်ထားတဲ့နေရာတွေမှာအလီသွားကြတယ်လို့ဆိုပါတယ်ဒီလိုအခြေအနေဟာအထူးသဖြင့်အမျိုးသမီးတွေမိန်းကလေးငယ်တွေဘဝအတွက်လုံခြုံမှုမရှိစေတာမို့ဒီပြဿနာကိုဖြေရှင်းဖို့ဆောင်ရွက်သူတဦးကတော့ Atlanta မြို့ Georgia ပြည်နယ်က Jasmine Barton ပါ
I'm passionate about toilets which is kind of a strange thing
အိမ်သာပြဿနာကိုဖြေရှင်းဖို့စိတ်ဝင်စားတာကြောင့်ထူးဆန်းနေပါလိမ့်မယ်တကယ်တော့ Georgia တက်ခါကျောင်းစတက်ကြတဲ့ကကမ္ဘာလူဦးရေတစ်ဝက်နီးပါးမှာစနစ်တကျဆောက်လုပ်ထားတဲ့အိမ်သာတွေမရှိတာကိုသိခဲ့ရတာပါ
ဟေဒီမှာဆိုရင်စနစ်တကျဆွန့်ပြစ်လို့ရတဲ့စနစ်မရှိတာကြောင့်လူတွေဟာအဆင်ပြေသလိုအလေးသွားကြရင်ပဝန်းကျင်ညဉ့်ဉန်းစေခဲ့ပါတယ်။တချို့တွေကလည်းပလတ်စတစ်အိတ်ကိုအသုံးပြုပြီးတော့ဒီအိတ်တွေပေါက်ပြဲသွားတဲ့အခါလမ်းမပေါ်ကိုကျလာပြီးတော့မိုးကြောင့်ဒီလူတွေရဲ့အညစ်အကြေးတွေဟာမျိုးရင်းပြန့်နှံ့ကုန်ပါတယ်။ဒီလိုအခြေအနေတွေကြောင့်ဒီပြဿနာကိုဖြေရှင်းဖို့ဆုံးဖြတ်ခဲ့ပြီး၃နှစ်အကြာမှာတော့ Wish for Wash အဖွဲ့ကိုထူထောင်နိုင်ခဲ့ပါတယ်။
Wish for Wash came out of a Georgia Tech senior design project. It was an interdisciplinary.
ဒီစီမံကိန်းကသူတေသနစီမံကိန်းမှာ engineer တွေ designer တွေလည်းပါပါတယ်။အစအဦးဆုံးအနေနဲ့ကင်ညာနိုင်ငံမြောက်ပိုင်းကကကမာဒုက္ခတဲ့စကန်ကဒုက္ခတဲ့တွေအတွက်အင်တာဖန်တီးပေးဖို့အခွင့်အရေးရတာပါ
။ Barton နဲ့အဖွဲ့ဟာ Georgia Tech ကကျင်းပတဲ့ Inventor Prize ပြိုင်ပွဲမှာလည်းပါဝင်ရှင်ပြိုင်မှုဖိတ်ကြားခံရပါတယ်။တီထွင်ဖန်တီးမှုနဲ့ပတ်သက်ပြီးတော့အမေရိကမှာကျင်းပတဲ့အကြီးဆုံးပြိုင်ပွဲမှာသူတို့အနိုင်ရခဲ့ပါတယ်။စွာဟီလီဘာသာစကားနဲ့ဆဖီချိုလို့ခေါ်တဲ့ clean toilet ကိုသူတို့ကဖန်တီးနိုင်ခဲ့တာပ
ါ What I think is novel about it is the fact that it is modular so
ထိုင်ပြီးတော့အလေးသွားလို့ရတဲ့ toilet ခွဲပုံစံမျိုးပါမြေဆွေးဖြစ်သွားအောင်ထိထားလို့ရသလိုရေလောင်းချလိုက်ရင်လည်းအဆင်ပြေအောင်လုပ်ထားပါတယ်ရေပိုက်သွယ်ထားတာမရှိရင်ရှိသလောက်ရေနဲ့လောင်းချလို့ရအောင်လည်းလုပ်ထားပါတယ်
ဈေးကွက်အတွက်ကုန်ပစ္စည်းထုတ်လို့ရမှာပစ္စည်းဒီဇိုင်းရေးဆွဲသလိုဖွံ့ဖြိုးရေးနဲ့ဆိုင်တဲ့လုပ်ငန်းတွေကိုသုတေသနလုပ်နိုင်အောင်လေ့ကျင့်သင်ကြားပေးနေတဲ့ Tamvi Suraj ကလည်း Wish for Wash အဖွဲ့ဝင်ပ
ါ Being an engineer you need to actually understand
engineer တယောက်အနေနဲ့လူတွေဘာကိုကြိုက်တတ်ကြလဲဆိုတာကိုနားလည်ထားရပါမယ်ဒါကအခြေခံကြတဲ့အချက်တစ်ချက်ဖြစ်ပြီးတော့စနစ်တကျစောင့်ထားတဲ့အင်တာမတုံ့ပြန်ကြတဲ့အသက်အရွယ်ဆုံးလူမျိုးစုံရဲ့အနေအထားပေါ်လဲနားလည်ထားရပါမယ်
ပလတ်စတစ်နဲ့လုပ်ထားတဲ့အင်နာကွက်ကုန်ကျစရိတ်ဟာဒေါ်လာ50လောက်ရှိပြီးဇမ်ဘီယာမှာတစ်နှစ်ကျော်ဆန်းသက်သုံးဆွဲခဲ့ပြီးပါပြီ။ဒါအပြင်အက်တလန်တာဒေသကစိုက်ပျိုးရေးလုပ်နေတဲ့ဒုက္ခသည်တွေကြားထဲမှာလည်းဆန်းသက်သုံးဆွဲစည်းခဲ့ပါတယ်။ဘာတန်က
In some of these farming communities or gardening communities there's
ဆက်ပြိုးရေးကလူနေကျဲပါတဲ့နေရာတွေမှာလောက်ကြတော့အင်တာသွားမယ်ဆိုရင်10မိနစ်15မိနစ်လောက်လမ်းလျှောက်သွားကြပါတယ်။ဆိုတော့တော့ထဲကျုံတလို့ပဲအလေးသွားကြတဲ့အခါယောဂတွေပါဖြစ်ပွားတတ်ပါတယ်။ကျမတို့အိမ်သားအကြောင်းသူတို့ကိုပြောပြတော့သူတို့ကလည်းစိတ်ဝင်စားတာနဲ့အဲ့ဒီအိမ်သားခွက်တွေကိုပေးလိုက်တာပ
ါ Wish for Wash အဖွဲ့ဟာအဲ့လိုအိမ်သားခွက်ပစ္စည်းမျိုးတွေအပြင်ကလေးတွေအတွက်အယောင်ချဲတဲ့စာအုပ်တွေကိုလည်း online မှာရောင်းချပြီးရမုံငွေရှာဖွေနေပါရယ်ခင်ဗျာ New York မြို့ကအရင်ရဲတပ်ဖွဲ့ဝင်တွေဟာမြို့ကနေနဲ့ရဲတပ်ဖွဲ့ကြားကူလူပေါင်းဆက်ပေးနေကြသူတွေပါနယူးယောက်ကပုံမှန်ရဲတပ်ဖွဲ့ဝင်3,000-6,000အနည်းနဲ့တရားဥပဒေစိုးမိုးရေးဆောင်ရွက်ရာမှာသူတို့ဟာတရက်တအားပါဝင်ကူညီကြပါတယ်။အခုခါမှာအဲ့ဒီအရန်ရဲတပ်ဖွဲ့မှာဂူဆာ့ချ်ကားလဲပါဝင်လာပြီးသူဟာစစ်ဘာသာဝင်တဦးဖြစ်တာကြောင့်စစ်ဘာသာဝင်တွေစောင့်တဲ့ခေါင်းပေါင်းဝတ်ဆင်ပြီးတာဝန်ထမ်းဆောင်တဲ့ပထမဆုံးအမျိုးသမီးဖြစ်လာပါတယ်
။ After I found out the significance of the turban, it's considered a crown and then I figured
ခေါင်းပေါင်းဆိုတာတရက်ဖူလိုမျိုးပဲဆိုတာကိုသိလိုက်ရချိန်မှာဘာသာဝင်တွေရဲ့အဆောင်အယောင်ဖြစ်တဲ့ဒီတရက်ဖူကိုဘာကြောင့်မဆောင်ခဲ့တာလဲဆိုတာကိုစဉ်းစားမိသွားပါတယ်။တကယ်တော့ဒီတရက်ဖူဟာကျမတို့ဘသူတွေဖြစ်တယ်ဆိုတာကိုပြသလိုက်တာပါ။
ရဲတပ်ဖွဲ့ကိုဝင်ရောက်လာတဲ့စစ်တွေကောင်းမဝတ်ဆင်ခွင့်နဲ့မုတ်ဆိပ်ရှိထားခွင့်ကို2016ခုနှစ်မှာနယူးယောက်ရဲဌာနကခွင့်ပြုခဲ့ပါတယ်။ရွှေပြောင်းချေချနေထိုင်သူတွေပေါ်ထားတဲ့လွဲမားတဲ့အမြင်တွေကိုပြင်ဆင်ပေးလိုတဲ့အတွက်နယူးယောက်အရန်ရဲတပ်ဖွဲ့ဝင်အဖြစ်ဝင်ရောက်ခဲ့ုံသာမကလူမှုအတိုင်းဝိုင်းအတွင်းမှာကြားမှခွဲခြားရှုမြင်မှုတွေကိုအဆုံးသတ်နိုင်မှုအတွက်လည်းအခုလိုတာဝန်ထမ်းဆောင်နေတာဖြစ်တယ်လို့ခါးကပြောပါတယ်။
အစီအစဉ်တက်ဆက်ပေးနေတဲ့သုတာဆိုလေအမေရိကန်တခွင်အစီအစဉ်ကိုသတင်းပတ်စင်တိုင်းတောက်ကြနေညပိုင်းမှာအစ်စ်နားဆင်နိုင်ပြီးအခုလိုစနေမနေ့ခေတ်တိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့နားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကအစီအစဉ်တက်ဆက်ထားပါတယ်ရှင
်။ဒီတစ်ပတ်တော့အသက်ကိုအန္တရာယ်ပေးတတ်တဲ့ကာဗွန်မုန်နှောက်ဆိုင်ကိုမြန်မာနိုင်ငံရဲ့လေထုညဉ့်ဉန်းမှုအတွက်သတိထားတိုင်းတာရမယ်ဆင်းရဲနဲ့မှထဲ့သွင်းဖို့အတွက်လိုအပ်နေတယ်ဆိုတော့ကိုပြောပြပေးမှာပါမြန်မာနိုင်ငံမှာကြီးလက်ဒေသအတော်များများရှိနေတဲ့အပြင်စိုက်ပျိုးရေးကိုအဓိကလုပ်ကိုင်တဲ့နိုင်ငံဖြစ်တဲ့အတွက်လေထုအရေးအသွေးကရေပူရန်အားဖြင့်ကောင်းတယ်လို့ပြောနိုင်ပေမဲ့ဒါဟာနိုင်ငံစီးပွားရေးတိုးတက်အောင်လှုပ်ဆောင်မှုနဲ့အတူစပြီးပြောင်းလဲလာနေပြီလို့ကုလသမဂ္ဂသဘာဝဝန်ကျင်ဆိုင်ရာအဖွဲ့ UNEP ရဲ့2015စက်တမ်ဘာမှာဖော်ပြထားပါတယ်။လေထုအရေးအသွေးအတွက်မ မြန်မာနိုင်ငံမှာစံသတ်မှတ်ချက်ကောင်းကောင်းမရှိသေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့2015နှစ်ကုန်ပိုင်းမှာပဲအမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးသွေးသတ်မှတ်ချက်ထွက်ပေါ်လာခဲ့တာဖြစ်ပြီးအဲ့ဒီထဲမှာအသက်ကိုအန္တရာယ်ပေးနိုင်တဲ့ကာဗွန်မိုနောက်ဆိုက်ကိုထည့်ထားတာမတွေ့ရဘူးလို့ American Piran Sub Texas ပြည်နယ်ကတဘာဝဝန်းကျင် Engineer ဒေါ်အေးအေးကြီးကပြောပါတယ်။
ဗမာပြည်မှာ2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကအမိန့်ကြေညာစာထုတ်လိုက်တယ်။အမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးသွေးထုတ်လွှင့်မှုနိုင်ငံချက်များဆိုတာစာမျက်နှာရှစ်မှာထင်တယ်သူကဒီလိုအရေးသွေးတွေရှိရပါမယ်ဆိုပြီးပြောထားတဲ့ထက်မှာအဲကာဗွန်မိုနောက်ဆိုက်ကမပါဘူး။တခြားပြည်နိုင်ထိုဂျင်အောက်ဆိုက်တို့ဆာဖာဒိုင်အောက်ဆိုက်တို့ပါတယ်။သူကဘာလဲဆက်ပြောထားလဲဆိုအဲ့လိုမပါတဲ့အရာဆိုရင်လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ဥရောပဆိုင်ရာလေတုအရေးသွေးနဲ့ဆန်းကျင်မှုညွှန်းဆိုအသုံးပြုပါလို့ပြောထားတယ်။သို့တော်လည်းအဲ့လိုမပါလိုက်ခြင်းအပြင်စိတ်ထဲမှာအော်ဒါကကာဗွန်မိုနောက်ဆိုက်ကအရေးမကြီးဘူးဆိုပြီးထင်သွမ်းနိုင်စရာအကြောင်းရှိတယ်။ဒါပေမဲ့ကာဗွန်မိုနောက်ဆိုက်ကအရေးမကြီးတာမို့သူ့အသေးကိုသေးနိုင်တယ
်။ကာဗွန်မိုနောက်ဆိုက်ဟာအယောင်အဆင်းအနက်အရာသာမရှိပါဘူး။ဒါကြောင့်ကာဗွန်မိုနောက်ဆိုက်ဓာတ်ငွေပတ်ဝန်းကျင်မှာပြန့်နှံ့နေတာကိုလွယ်လွယ်ကူကူမသိနိုင်ပါဘူး
။သူ့ကိုအများကြီးရှူလိုက်တယ်ဆိုလို့ရှိရင်အနီအများကြီးရှိတယ်။သွေးထဲမှာသူကအောက်ဆီဂျင်သယ်နိုင်တဲ့နော်စွမ်းရည်ရှိတယ်။သူရအောက်ဆီဂျင်သယ်ပြီးတော့နှလုံးတို့အုံနောက်တို့နော်အရေးကြီးတဲ့ခန္ဓာကိုယ်ရဲ့အစိပ်ပိုင်းတွေပို့အောင်မှာ။ဒါပေမဲ့အများကြီးများသွားရင်ကာဗွန်မိုနောက်ဆိုက်များသွားရင်အဲ့ဒီအောက်ဆီဂျင်သွေးထဲမရောက်တော့ဘူး။နည်းသွားတယ်။သူရသယ်ဆောင်နိုင်တဲ့စွမ်းအားနည်းသွားတယ်။အောက်ဆီဂျင်သယ်ဆောင်နိုင်တဲ့စွမ်းအားနည်းသွားတဲ့အခါကျမှသူရဒုက္ခဖြစ်တယ်။နှလုံးရောဂါတွေပဲရှိတယ်လို့ဆိုလို့ရှိရင်ငကိုယ်ထဲကမှနှလုံးကလိုအပ်တဲ့အောက်ဆီဂျင်ကိုမရဘူးဖြစ်နေတာသူတို့ဖို့ဟိုမှာဆိုလို့ရှိရင်သူတို့လေ့ကျင့်ခန်းတွေလုပ်မယ်ဒါပေမဲ့တခုအားဆိုင်မယ်ဆိုအောက်ဆီဂျင်ပို့လို့တာဒါပေမဲ့သူတို့နှလုံးကငကိုယ်ရင်းကမရအောင်မရတဲ့ဖြစ်နေတဲ့ကြားထဲမှာဒီလိုကာဗွန်မိုနောက်ဆိုက်တွေလေထုထဲမှာမြင့်နေတဲ့အချိန်မှာရောက်သွားလို့ရှိရင်သူတို့ဖို့ကဒီမက်ထမအောင်ပြီးစူးပြီးတက်လာတယ်တက်လာတယ်နှလုံးရောဂါဆိုသူတို့ပို့ဆိုးလာတာပေါ့နော်အဲ့လိုဖြစ်သွားပြီးတချို့အသက်ဆုံးရှုံးနိုင်တယ
်ကာဗွန်မိုနောက်ဆိုက်ကိုထုတ်ပေးနိုင်တဲ့အရင်းမြစ်တွေကိုကြည့်ရအောင်ပါ
ကာဗွန်မိုနောက်ဆိုက်ကဟိုမီးရှို့ရဖြစ်စင်မှညာထွက်တယ်။ပြင်ပမှာကာဗွန်မိုနောက်ဆိုက်ထွက်တဲ့အရင်းမြစ်တွေကဘာလဲဆိုရင်မော်တော်ကားတွေရှိတယ်၊ထရက်ကားတွေရှိတယ်။နောက်ပြီးတော့လည်းရုပ်ကျွင်းလောင်ကားတွေလောင်ကျွမ်းစင်တယ်ဆိုလို့ရှိရင်လည်းကာဗွန်မိုနောက်ဆိုက်တွေထွက်တယ်။တဘာဝဓာတ်ငွေကိုအပူစွမ်းအင်အောင်မီးရှို့မယ်။မီးရှို့မယ်ဆိုလို့ရှိရင်ကာဗွန်မိုနောက်ဆိုက်ကစွမ်းအင်ယူနစ်ပေါ့၁ဘီလီယံ BTU ရှိလို့ရှိရင်ပေါင်40ထွက်တယ်။ရင်နန်းတို့တခြားလောင်စာပေါ့နော်အရေးလောင်စာတွေကတော့33လောက်ထွက်တယ်။ကြောင်မီးသွေးဆိုလို့ရှိရင်208ပေါင်ထွက်တယ်။တစ် BTU ဆိုတာဘာလဲဆိုရင်တဘာဝတန်ွေကိုသုံးပြီးတော့ရေတဘောင်ကို1ဒီဂရီအခုချိန်မြင့်အောင်လုပ်မယ်ဆိုလိုအပ်တဲ့တဘာဝတန်ွေပမာဏပေါ့။အဲ့ဒါကို BTU လို့ခေါ်တယ်။ဆိုဥပမာတဘာဝတန်ွေဆိုလို့ရှိရင်တစ်ဥပပေမှာသူ့ရဲ့ BTU ဆိုတဲ့အပူစွမ်းအားက1028လောက်ပြန်မြင့်လောက်ရှိတယ်။အဲ့လိုမျိုးဒီလိုလောင်ကျွမ်းမှုတွေဖြစ်စင်နေရကာဗွန်မိုနောက်ဆိုက်တွေထွက်တာပေါ့နော်အဲ့တော့စက်မှုလက်မှုလုပ်ငန်းတွေပူပူလုပ်တာတဲ့မြန်မာအပူစွမ်းအင်လိုတော့လောင်ကျွမ်းမှုဖြစ်လို့ရှင်ကာဗွန်မိုနောက်ဆိုက်တွေများလာတာပေါ့နော်ဒါကအပြင်မှာအိမ်ထဲမှာကျတော့ဗာလဲဆိုဥမာဆိုလို့ရှင်ရင်းနှံစီမိချက်မယ်ဆိုရင်တကယ်လို့ခန်းနေမှမဖွင့်ထားရင်လည်းအဲ့ဒီမှာကာဗွန်မိုနောက်ဆိုက်တွေစုနေတတ်တယ်အိမ်ထဲမှာတုံးတဲ့အပူပေးတဲ့ဆက်ကလေးပဲဆိုလည်းအဲ့ရကာဗွန်မိုနောက်ဆိုက်ထွက်တယ
်ကာဗွန်မိုနောက်ဆိုက်ကိုအန္တရာယ်သတိပေးတဲ့ဓာတ်ငွေဖြစ်နေထည့်သွင်းရတဲ့အကြောင်းနောက်တစ်ခုလည်းရှိပါသေးတယ
်။လောင်ကျွမ်းမှုဖြစ်စင်မှာဆိုလို့ရှိရင်လောင်ကျွမ်းလိုက်တာနဲ့ကာဗွန်မိုနောက်ဆိုက်လည်းထွက်တယ်၊နိုက်ထရိုဂျင်အောက်ဆိုက်လည်းထွက်တယ်။ခါလေကြလို့ရှိရင်နိုက်ထရိုဂျင်အောက်ဆိုက်ကိုအထွက်မများအောင်ဆိုရင်ထိန်းချုပ်ရမယ်ဆိုတော့အားထိန်းချုပ်လိုက်တဲ့အခါမှာနိုက်ထရိုဂျင်အောက်ဆိုက်ကနည်းသွားရင်ကာဗွန်မိုနောက်ဆိုက်ကများရတယ်။သူကတယောက်နဲ့တယောက်ကပြောင်းမြန်အချိုးနဲ့ပတ်သက်နေတယ်။ပတ်သက်နေတဲ့အခါကျတော့ဒီမှာအမေရိကန်ပြည်ထောင်စုမှာဆိုရင်တဘာဝတန်ငွေနဲ့သုံးတဲ့ဆက်တွေတာပိုင်ကြီးတွေရှိတယ်။သူတို့ဆိုလို့ရှိရင်နှစ်တိုင်းဆိုရရနေသူရဲ့ဆွမ်းဆောင်မှုကဘယ်လိုနေလဲဆိုပြီးတိုင်းတာချက်တွေလောက်ရတယ်အိဆက်ကြီးရဲ့ညီကိုခေါင်းနိုင်ရထွက်လာတဲ့ဟာဘယ်လိုလဲတိုင်းတာတဲ့အခါဆိုရင်သတ်မှတ်ချက်ကတော့နိုက်ထရိုဂျင်အောက်ဆိုက်ကပဲဘလောက်ဘလောက်ကြော်အောင်လို့တိုင်းတာပဲပေါ့နော်ဒါပေမဲ့ကာဗွန်မိုနောက်ဆိုက်လည်းထည့်ပေါင်းပါဘာလို့ကာဗွန်မိုနောက်ဆိုက်ထည့်မတိုင်းလို့ရှိရင်စိတ်ထဲမှာအော်နိုက်ထရိုဂျင်အောက်ဆိုက်ကတော့ကောင်းနေတာဘယ်လိုလဲဒါပေမဲ့ကာဗွန်မိုနောက်ဆိုက်ကလည်းတစ်ဖက်ကနေပြီးတော့မတည်ပဲနဲ့မြင့်တက်နေတာလည်းဖြစ်နိုင်တယ်နိုက်ထရိုဂျင်အောက်ဆိုက်ကကာဗွန်မိုနောက်ဆိုက်ကတစ်ခုတောင်းပြီးတော့မှဒီလောင်ကျွမ်းမှုဖြစ်စဉ်တစ်ခုပြေဝါစာလောင်ကျန်းနေတာဘာလို့များဟာကြက်တွေရှိလဲဆိုတော့ညင်ခွင်းကိုတိတိကျကျသိနိုင်တယ်အဲဒါကြောင့်မလို့သူတို့တိုင်းရတာပေါ့နော
်လေရုအရေးအသွေးတိုင်းတာရမှာကာဗွန်မိုနောက်ဆိုက်ကို WHO ကမ္ဘာကျန်းမာရေးအဖွဲ့ကမထည့်ထားပေမဲ့တိုးတက်တဲ့နိုင်ငံတိုင်းမှာထည့်သွင်းထားတာဖြစ်ပါတယ်လေရုညဉ့်ဉန်းမှုဆိုင်ရာစီမံကုတ်ခဲ့တဲ့အခါမှာပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ EAP က ဝင်းကျင် ညင်းညမ်းစေတဲ့ ဓာတ်တွေကို ဘလောက်အချိုးအစားပဲ ပါရမယ် ဆိုပြီး သတ်မှတ်ပေးရတာ ဖြစ်ပါတယ် မြန်မာနိုင်ငံမှာ ကာဗွန်မုန်နောက်ဆိုက်ကို ညင်းညမ်းစေတဲ့ အရာဖြစ်နဲ့ ထဲ့သွင်း မသတ်မှတ်ထားတဲ့အတွက် အန္တရာယ်ကိုလက်ခံပြီး ကြိုးနေတယ်လို့ ဖြစ်နေတာပါ
ဗမာပြည်မှာ တိုင်းပြည်လုံး အတိုင်းအတာနဲ့ ဘယ်နေရာမှာ 2005 ကသတ်မှတ်လိုက်တဲ့ အရေးသွေးတွေထက် ဘယ်အရာကမြင့်သလား နေသလားလဲ မသိဘူး ဆက်ရုံစောက်တော့မယ်ဆိုတော့မှ နောက်ခံအရေးသွေးလိုက် တိုင်းတယ် ဆိုပြီး တိုင်းတယ် တိုင်းနာတွေကလည်းကုမ္ပဏီမျိုးဘူးဆိုတာတိုင်းနာပဲ ဒါပေမဲ့ဘယ်စနစ်နဲ့တိုင်းရမယ် ဘယ်လိုစက်အရေးအသွေးပါညာဆိုတော့တတ်မှတ်ထားခြင်းမရှိဘူး ဆိုရကသတင်းအချက်လက်ပေါ့အနေနဲ့ထုတ်ပြန်ထားတာလည်းမရှိဘူး သဘာဝပတ်ဝန်းကျင်အရေးအသွေးထိန်းချုပ်တဲ့ညွှန်ကြားချက် 18 မှာကာဗွန်မိုနောက်ဆိုက်ရဲ့အရေးအသွေးကိုထည့်မှတ်ထားခြင်းအပြင် ဒါကအရေးမကြီးဘူးဆိုပြီးတော့ထင်ယောင်ထင်မှားလည်းဖြစ်သွားနိုင်တယ် ကာဗွန်မိုနောက်ဆိုက်ကိုညင်းညမ်းစေတဲ့အရာတစ်ခုဖြစ်အရေးအသွေးကိုဘယ်လောက်ပဲရှိရမယ်ဆိုတော့နိုင်ငံပေါင်းစုံသတ်မှတ်ပြီးထားထားတာအဲ့တော့ဗမာပြည်အနေနဲ့လည်းပေါ်ထင်နေတဲ့လှုပ်ရှားခြင်းဟာရေရှည်ကမ်းရိုးတဲ့ကာဝယ်ပြီးသားဖြစ်မယ်လူတွေလည်းမမေ့ဘူးနောက်တစ်ချက်ကလည်းလေထုတိုင်းတိုင်းရေးတွေလုပ်တဲ့အခါမှာတဘာတောင်းွေနဲ့တုံးတဲ့ဆက်ကိုစာချင်းစာညွှန်းညီကလာသွားတိုင်းမယ
ိပ်ပံတဲ့ဤပညာခန္ဓာကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြပါဦး။
တော်ခင်မျိုးသက်စီစဉ်တည်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညမှာအသင်နာဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုစနေမနက်ခင်းတိုင်းမှာနာဆင်နိုင်ကြပါလိမ့်ရှင်။အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစားဆုံးကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1.835လိုင်းဒိုမီတာ19 kHz 15.133လိုင်းဒိုမီတာ41 kHz 0335တို့ကနေပြန်ပြီးတော့နာဆင်နိုင်ကြပါတယ်။အခုညပိုင်းမှာတော့ Frontier မြန်မာအဖွဲ့ကထုတ်လွှင့်ပေးနေတဲ့တို့အတန်အစီအစဉ်နဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်တွေနားဆင်ကြရဖို့ရှိပါလိမ့်ရှင်။ခုစနေမနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော့ကိုရဲမင်းထွန်းကပြောပြပေးပါဦးမယ်ရှင
်။အမေရိကစစ်တပ်ဟာသူ့ရဲ့ညှဉ်းကြားချက်အောက်မှာအမှားယွင်းကင်းပြီးတိကျတဲ့တိုက်ခိုက်မှုတစ်ခုနဲ့ကမ္ဘာနံပါတ်၁အကြံဖက်သမားခတ်ဆန်ဆော်လမနီကိုတုတ်တင်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်။အီရန်ဒေါ်လာရဲ့အဆောင်တပ်ဖွဲ့တမ်းမှုဘူဂျူဆော်လမနီကိုပြစ်မှတ်ထားပြီးဘက်ဂရက်မြို့အမီးမှာတိုက်ခိုက်ခဲ့တဲ့အကြောင်းသမ္မတထရမ့်ကအခုလိုပထမဆုံးအကြိမ်လူသိရှင်ကြားပြောဆိုတာပါ။ခတ်ဆန်ဆော်လမနီကိုအမေရိကန်ကတုတ်တင်လိုက်လို့အရှေ့လပိုင်းဒေသကအမေရိကန်အကျိုးစီးပွားတွေကိုအီရန်ကလက်တုံပြန်လာနိုင်ခြေရှိတဲ့အပြင်ပူကြီးမတဲ့ပြည်ပကတစ်ခုအဆင့်ထိရောက်သွားနိုင်ခြေပေါ်ကမ္ဘာကောင်ဆောင်တွေကစိုးရိမ်နေကြပါတယ်။အီရန်ပဒိုင်ကောင်ဆောင်အယာတိုလာအလီခမနီဟာအမေရိကန်တို့ရဲ့တိုက်ခတ်မှုကြောင့်အီရန်နိုင်ငံမှာတည်ဆုံခဲ့သူအီရန်ဒေါ်လာရဲ့အဆောင်တပ်ဖွဲ့ဗိုလ်ချုပ်ကတ်ဆမ်ဆိုလမန်ရဲ့နေအိမ်ကိုတွားရောက်ပြီးမိသားစုဝင်တွေကိုနှစ်သိမ့်စကားပြောကြားခဲ့ပါတယ်။မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေရော့ပါတက်တာစီဖို့ရည်ရွယ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှတရုတ်ရုရှားပူးတွဲတင်သွင်းတဲ့ဆုံးဖြတ်ချက်မှုကြမ်းဟာမှန်ကန်တဲ့လမ်းကြောင်းနဲ့အချိန်ခံနဲ့ကိုက်ညီတဲ့လုပ်ရက်တစ်ခုဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာတရုတ်သမ္မတကြီးဇန်ဂျုံကပြောပါတယ်။မြန်မာနိုင်ငံရဲ့82နှစ်မြောက်လွတ်လပ်ရေးနေ့ဒီကနေ့မနေ့9ရက်နေ့မှာနေပြည်တော်မြို့တော်ခမ်းမရှိမှာနိုင်ငံတော်အလံလေးပြူပွဲအခမ်းအနားကျင်းပဖို့ရှိပါတယ်ခင်ဗျာ။
စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရဲမင်းထွန်းပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လွှင့်ရမှုကကိုညာဝင်းရောက်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့အန်တိုနီဘောလော့ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 1.683 ည၊လိုင်းဒိုမီတာ19 kHz 15965၊လိုင်းဒိုမီတာ25 kHz 11965တို့ကနေအသံလွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကရုပ်မြန်သံကြားအစီအစဉ်တွေကိုလည်းနေ့စဉ်ည9နာရီတိုင်းမှာ Intercept 17နဲ့173တို့ကနေဖမ်းယူနိုင်နိုင်ပါတယ်သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
This program has come to you from the Voice of America, Washington.